Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်မေလ23ရက်ဗုဒ္ဓဟူးနေ့ညဖက်9:20အစီအစဉ်တွေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းထိုမီတာ25 30နဲ့52တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ကျမနားလောက်ပါအခုညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲပေါ်လာလာတွေကိုတောင်ကိုရီးယားသမ္မတမွန်ဂျေအင်းကပုံမှန်အကောင်းမြင်တဲ့သဘောထားနဲ့ပြောလိုက်ပါတယ်။တရုတ်နိုင်ငံကွမ်ချွန်မြို့ကအမေရိကန်ဆွေးရဝန်ထမ်းတွေပုံမှန်မဟုတ်တဲ့အတန်းကြောင့်ဝေးနာခံစားခဲ့ရကြောင်းသတင်းတွေထွက်ပေါ်ခဲ့တဲ့အတွက်ကျန်းမာရေးသတိထားဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကသတိပေးလိုက်ပါတယ်။ဒီလိုထိတဲ့ရောက်နိုင်ငံကနဲ့ဒေတာရင်းသတင်းတွေကိုတော့မတ်တိမ်ကြီးထိုက်တဲ့သူကြီးညာပေးသွားမှာပါ
။ကောင်းပါပြီရှင်။နိုင်ငံတော်အတိုင်းပင်ခံရုံးဝန်ကြီးဌာနရဲ့ဒုတိယတနစ်တာဆောင်ရွက်ချက်တွေကိုဒီကနေ့ရှင်းလင်းခဲ့တဲ့သတင်းမှကြားဖို့ရှိတာကတော့
တက်ဆိုင်ရနိုင်ငံကမလုံချင်တာရှိတယ်မလုံနိုင်တာရှိတယ်အဲ့ဒီနေရာဆို NCT ကြောက်အခုကျွန်တော်တို့ပြောနေတာကမြန်မာနိုင်ငံဆိုတာကမလုံနိုင်တာလည်းမဟုတ်ဘူးမလုံချင်တာလည်းမဟုတ်ဘူးလုံမယ်ကျွန်တော်တို့ပြောနေတာချုပ်ောက်မှု
နိုင်ငံတော်အတိုင်းပင်ခံရုံးဝန်ကြီးဌာနရဲ့ညွန်ကြားရေးမှူးချုပ်ဦးစောထေးပြောတော်တာပါအပြည့်စုံကတော့မကြခင်ကြမှာပါဒီနောက်မှာတော့ဖန်ဆီခံရတဲ့ Writers သတင်းထောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကို Pen Barbie Freedom to Write Award ဆုချီးမြှင့်ခံရတဲ့သတင်းစီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်ဝင်းကိုအကြတိလိုက်စားမှုတက်ဖြစ်ကော်မရှင်ကစုံစမ်းစစ်ဆေးနေတဲ့သတင်းနဲ့နိုင်ငံတကာသတင်းဆောင်မတပုတ်ကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါခုအရင်ဆုံးတော့ပုတ်ထူးနဲ့ညပိုင်းနောက်ဆုံးရထားတဲ့သတင်းတွေကိုကိုအောင်လင်းဦးနဲ့မတ်သိငိထိုက်တို့ကပြောပြပေးပါအောင်ရှင်
အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲအလားအလာပေါ်မနေ့တုန်းကဝါရှင်တန်မှာသမ္မတတော်နဲ့ထွန်းနဲ့တွေ့ဆုံခဲ့တဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကပုံမှန်အကောင်းမြင်တဲ့သဘောထားနဲ့ပြောဆိုလိုက်ပါတယ်။သမ္မတထရန့်ကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার လုပ်ငန်းတွေအဆုံးသတ်ရေးစိုးရိမ်မခင်မှုတွေနဲ့အတူမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဟွန်းနဲ့ဇွန်လ12ရက်နေ့စင်ကာပူမှာတွေ့ဆုံမဲ့အစီအစဉ်ဖြစ်ချင်မှာဖြစ်လိမ့်မယ်ကြောင်းပြောဆိုထားပါ။သူအနေနဲ့အချိန်နဲ့မပြုံးညံသလိုမြောက်ကိုရီးယားခေါင်းဆောင်အနေနဲ့လည်းအလားတူသဘောထားရှိလိမ့်မယ်လို့ယူဆကြောင်းလည်းပြောဆိုထားပါတယ်။အမေရိကန်ကိုရောက်နေတဲ့တောင်ကိုရီးယားသမ္မတကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချုပ်မှုတွေအဆုံးသတ်နိုင်ရေးစစ်ဆင်ညှိနှိုင်းလိုတဲ့သမ္မတထရန့်ရဲ့ရည်မှန်းချက်တွေပေါ်မှာတော့အကောင်းမြင်သဘောပြောဆိုခဲ့တာပါအမေရိကန်နဲ့မြောက်ကိုရီးယားတို့ကြားသမိုင်းဝင်ထိပ်သီးဆွေးနွေးပွဲအောင်မြင်မှုရရှိပြီး65နှစ်ကြာကိုရီးယားစစ်အဆုံးသတ်နိုင်လိမ့်မယ်လို့ယုံကြည်ကြောင်းလည်းပြောဆိုသွားပါတယ်ဧပြီလတဲ့တောင်နှက်မြောက်ကိုရီးယားခေါင်းဆောင်တွေရဲ့ဆွေးနွေးပွဲတွင်မြောက်ကိုရီးယားခေါင်းဆောင်ကနျူကလ িয়ার လက်နက်ကင်းစင်ရေးနဲ့အမေရိကန်နဲ့ထိပ်သီးတွေ့ဆုံမှုတွေဖြစ်မြောက်ရေးတောင်ကိုရီးယားသမ္မတကကြားဝင်ကြိုပမ်းခဲ့တာပါ။ဒါပေမဲ့လည်းအမေရိကန်အမျိုးသားလူမျိုးရေးအချံပေးပုဂ္ဂိုလ်ဂျွန်ဘော်တန်ကမြောက်ကိုရီးယားပေါ်ရှော့ပေါ်မပေးခင်နျူကလ িয়ার နဲ့မစ်ဆိုင်းတုံးတွေဓာတ်လက်နက်တွေအားလုံးကိုဖျက်သိမ်းဖို့လိုအပ်ကြောင်းမှတ်ချက်ပေးပြောဆိုလိုက်တဲ့အတွက်ထိပ်သီးတွေ့ဆုံမဲ့အစီအစဉ်ကိုဖြစ်ဖို့မကြသေးရင်ကပဲမြောက်ကိုရီးယားကချိန်ချောက်ထားပါတယ်။မြောက်ကိုရီးယားကတော့နျူကလ িয়ার လက်နက်ဖျက်သိမ်းအစီအစဉ်တွေကိုတဆင်ချင်းဆောင်ရွက်သွားပြီးဒီချိန်ထဲမှာပဲနိုင်ငံတကာရဲ့ပိတ်ဆို့တံခါးမှုတွေကိုရှော့ပေါ်ပေးဖို့လိုလားနေတာဖြစ်ပါတယ်။
မြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်စခန်းဖျက်သိမ်းမှုကိုလေ့လာဖို့အတွက်တောင်ကိုရီးယားသတင်းတောင်အဖွဲ့ကိုမြောက်ကိုရီးယားဘက်ကနောက်ဆုံးအချိန်မှာကတ်ပြီးအတည်ပြုလိုက်တာကြောင့်တောင်ကိုရီးယားသတင်းသမား၈ဦးတို့မြောက်ကိုရီးယားကိုထွက်ခွာသွားပါပြီ။မနေ့အင်္ဂါနေ့ကတရုတ်နိုင်ငံဘေကျင်းမြို့တော်ကနေမြောက်ကိုရီးယားနိုင်ငံဝန်ဆန်မြို့ကိုလေကြောင်းနဲ့ထွက်ခွာမယ်။အမေရိကန်ပြည်တွင်တရုတ်ရုရှားတို့ကသတင်းတောင်အဖွဲ့တွေနဲ့အတူတောင်ကိုရီးယားသတင်းတောင်တွေလိုက်ပါဖို့မူလကအစီအစဉ်ထားတာပါ။ဒါပေမဲ့လည်းမြောက်ကိုရီးယားအစိုးရကတောင်ကိုရီးယားသတင်းထောက်တွေကိုလက်မခံခဲ့တာကြောင့်အတူမလိုက်နိုင်ခဲ့ဘူးလို့တောင်ကိုရီးယားအစိုးရကပြောပါတယ်။မြောက်ကိုရီးယားအစိုးရကတောင်ကိုရီးယားသတင်းထောက်တွေကိုလာရောက်ခွင့်ပြုကြောင်းနှစ်နိုင်ငံနယ်စပ်ကအပြစ်ရပါမွန်ဂျွန်ယွန်ကဆက်ဆံရေးလမ်းကြောင်းကနေတဆင့်ဒီကနေ့မှအကြောင်းကြားလာတယ်လို့ပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကပြောပါတယ်။သတင်းထောက်ရှေ့ဦးတို့ကမြောက်ကိုရီးယားနိုင်ငံဝန်ဆန်ကိုစစ်တပ်လေးရင်နဲ့တိုက်ရိုက်ပြန်တန်းခဲ့ပါတယ်။အဲ့ဒီကနေတောင်ထူထပ်ပြီးဝစ်လံခေါင်တည်တဲ့ပြုံကြီးရီစမ်းသပ်စခန်းကိုရောက်ဖို့အတွက်တော့ဆက်နေနိုင်ကြောကြာယထာစီအဲ့ဒီကနေတဆင့်နိုင်နဲ့ချီပြီးတော့ကားတဒံကုန်းချောင်းတဒံနဲ့သွားကြအရအောင်မှာပါမြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်မှု6ခုစလုံးကိုလုပ်ခဲ့တဲ့ပြုံကြီးရီစမ်းသပ်စခန်းကိုတော့မိုးလင်ဝသအခြေအနေပေါ်မူတည်ပြီးဗုဒ္ဓဟူးနေ့ကနေတောက်ကြံနေအတွင်ဖျက်သိမ်းဖို့စီစဉ်ထားပါတယ်ရှင်
တရုတ်နိုင်ငံကွမ်ကျွန်းမြို့ကအမေရိကန်အစိုးရဝန်ထမ်းတွေဟာညင်ညင်သာသာနဲ့ကတ်တူးတူးကြားတဲ့ပုံမှန်မဟုတ်တဲ့အတန်းတွေကြောင့်ဝန်ထမ်းတွေခံစားခဲ့ရကြောင်း မချရေးငါသတင်းတွေထွက်ပေါ်ခဲ့ပြီးနောက်မှာပဲတရုတ်နိုင်ငံကအမေရိကန်နိုင်ငံသားတွေကျန်းမာရေးအတွက်သတိထားကြဖို့နိုင်ငံခြားရေးဝန်ကြီးဌာနကဒီနေ့ပဲနှုတ်ဆက်ချက်ထုတ်ပြန်လိုက်ပါတယ်။ပုံမှန်မဟုတ်တဲ့အထံနဲ့ရိုက်ခတ်မှုကြောင့်အုံနောက်မှာအသင့်အထက်ထိခိုက်မှုတွေရှိခဲ့တယ်ဆိုတဲ့သတင်းတွေနဲ့ကျန်းမာရေးအခြေအနေတွေကိုဆက်စစ်ဖို့ဝန်ထမ်းတွေကိုအမေရိကန်ကိုပြန်ပို့လိုက်ကြောင်းလဲဘေကျင်းမြို့တော်မှာရှိတဲ့အမေရိကန်သံယုံကပြောဆိုခဲ့တာပါ။ဝိနာခန်းစားခဲ့ရတယ်လို့ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့အကြောင်းရင်းကိုမသိရသေးသလိုတရုတ်နိုင်ငံရဲ့တခြားနေရာတွေမှာဒီလိုဖြစ်ရတဲ့ကြုံခဲ့ရတာမျိုးမကြားရပါပဲသတင်းတွေပေါ်အလေးနဲ့ထားကင်တွင်နေကြောင်းလဲနိုင်ငံခြားရေးဝန်ကြီးဌာနကြေညာချက်မှာဖော်ပြထားပါတယ်ပုံမှန်မဟုတ်တဲ့ခတ်တူတူအတန်လိုက်မျိုးခတ်ဆူဆူအတန်မျိုးတွေကိုကြားရတဲ့အခါမျိုးမှာအတန်လာတဲ့နေရာကိုလိုက်လံရှာဖွေတာတွေမလုပ်ကြဘဲနဲ့အတန်မကြားရတဲ့နေရာတစ်ခုကိုပြောင်းရွှေ့ဖို့လဲတိုက်တွန်းထားတာပါပြခဲ့တဲ့နေ့ထဲမှာတော့လည်းကျူဘားနိုင်ငံကအမေရိကန်ဝန်ထမ်းတွေနဲ့မိသားစုဝင်တွေဟာပုံမှန်မဟုတ်တဲ့အတန်တွေကိုကြားခဲ့ရပြီးတဲ့နောက်ဝေးနာပုံစံမျိုးစုံခံစားခဲ့ရကြောင်းလဲအမေရိကန်ကသတင်းထုတ်ပြန်ခဲ့ပေမဲ့ဖြစ်ပွားတဲ့အကြောင်းရင်းတိတိကျကျကိုတော့အခုထိမသိရသေးပါဘူးကျူဘားနိုင်ငံနဲ့အခုနောက်ဆုံးတရုတ်နိုင်ငံတို့မှပါကြုံရတဲ့အခြေအနေကိုသိနေအောင်ကျူဘားနဲ့ပြီးတရုတ်နိုင်ငံရဲ့အကူအညီကိုလည်းတောင်းခံထားတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပိုယိုကဒီနေ့အောက်လွတ်တော်နိုင်ငံခြားရေးကော်မတီရှင်းမောက်ကျန်းနာပွဲအတွင်းပြောဆိုသွားပါတယ်
အီရန်ပေါ်အမေရိကန်ကပြင်းထန်တဲ့ဒဏ်ခတ်ပိတ်ဆို့မှုသစ်တွေချမှတ်မယ်ဆိုရင်တော့အရှေ့လေပိုင်းဒေတာတွင်နောက်ထပ်မတည်ငြိမ်မှုဖြစ်စေနိုင်တယ်လို့ပြင်သစ်နိုင်ငံခြားရေးဝန်ကြီးယွန်အီဖ်လက်ဒရင်းကဒီကနေ့ပြောဆိုလိုက်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကအီရန်နျူကလ িয়ার သဘောတူညီချက်အတွက်တောင်းဆိုချက်12ခုကိုထုတ်ပြန်လိုက်ပြီးအီရန်အနေနဲ့အပြုတ်အမူမပြောင်းလဲဘူးဆိုရင်မကြုံစဘူးဗန္ဒာရိတ်အရာဖျားပေးမှုကိုကျင့်သုံးဆောင်ရွက်မယ်လို့ဒီသတင်းပတ်အစောပိုင်းမှာချင်းချောက်ပြောဆိုထားတာပါ။ဒဏ်ခတ်ပိတ်ဆို့မှုအစ်တွေကြောင့်ဆွေးနွေးညှိနှိုင်းမှုဖြစ်လာမှာမဟုတ်ဘဲအီရန်သမ္မတဟာဆန်ရိုဟာနီကိုအာရော့သွားစေပြီးအီရန်ရဲ့ကွန်ဆာဗေးတစ်တွေပို့ပြီးတော့အာကောင်သွားစေမယ်လို့ပြင်သစ်နိုင်ငံခြားရေးဝန်ကြီးက France Inter Radio ကိုပြောဆိုခဲ့ပါတယ်။ဒီနေ့ထားကဒေတာရင်းကိုပို့ပြီးတော့အန္တရာယ်ရှိစေတယ်လို့လည်းပြောပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်နဲ့ဒေတာတွင်းမှာလှုပ်ရှားမှုတွေကိုအဓိကထားပြောဆိုခဲ့တဲ့အပြင်အီရန်နိုင်ငံတွင်ဖက်စည်းခံထားတဲ့အမေရိကန်နေလွတ်မြောက်ရေးအတွက်လဲအမေရိကန်နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကကတိပြုပြောဆိုခဲ့ပါတယ်။အမေရိကန်အစိုးရအနေနဲ့နီလန်ပေါင်းစုံရန်တရာပေါင်းစုံအသုံးချပြီးကြိုးစားဆောင်ရွက်နေတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးကမနစ်အင်ကာနေတုန်းကပြောခဲ့တာပါ။ပြီးခဲ့တဲ့တင်းလာနေတုန်းကအမေရိကန်နိုင်ငံခြားရေးဝန်ကြီးပွန်ပီယိုရဲ့ပထမဆုံးနိုင်ငံခြားရေးမူဝါဒဆိုင်ရာမိန့်ခွန်းမှာတော့2015ခုနှစ်နျူကလ িয়ার သဘောတူညီချက်အရအမေရိကန်တို့ကအီရန်ပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေဖြေလျှော့ပေးခဲ့ခြင်းအတွင်းမှာကိုပဲအီရန်တို့ဘက်ကဖမ်းဆီးခံအမေရိကန်တွေပြန်လွှတ်ပေးဖို့ပြက်ကွက်ခဲ့တယ်လို့ပြောဆိုထားပါတယ်ရှင်
ဒီရအမေရိကန်တန်ညဘက်မြန်မာဘက်ကအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်။ဒီရအမေရိကန်တန်မြန်မာဘက်အစီအစဉ်ရဲ့ပေါ်ထုံးနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းစီယိုရင်ဖွဲ့ဝင်3ယောက်ကိုစုံစမ်းဖို့ပြည်သူ့စုံစမ်းစစ်ဆေးဘူရို FAN ကသတင်းပေးတယောက်ကိုတုံးခဲ့တာတမိုင်းဝင်နိုင်ငံရေးအရှုပ်တော်ပုံတစ်ခုဖြစ်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။ရုရှားနဲ့ဆက်နွယ်မှုရှိမရှိသူစီယိုရင်အဖွဲ့ပေါ်မမှန်မကန်ဆွဆွဲချက်နဲ့စစ်ဆေးနေတဲ့ထောက်လိုင်းရေးအသိုင်းအဝိုင်းရဲ့အရှုပ်တော်ပုံဟာမကြုံမှုလောက်တဲ့အခြေအနေထိရောက်နေတဲ့အကြောင်းလဲသမ္မတထရန့်ကအင်တာနက်လူမှုကွန်ရက်ဖြစ်တဲ့ Twitter ကနေဒီနေ့ပဲပြောဆိုလိုက်တာပါ။ပြောနေကြတဲ့အတိုင်းရုရှားရေးစုံစမ်းစစ်ဆေးမှုတွေဟာနိုင်ငံရေးမတမာမှုဖြစ်နေလဲထပ်မံပြောဆိုလိုက်ပါတယ်။ဗြိတိန်နိုင်ငံ Cambridge Tech သူကအမေရိကန်နိုင်ငံခြားမူဝါဒရေးရာသုတေသီစတီဖန်ဟပ်ပါကို FAN ကအတုံးချပြီးမဲဆော်ဘဲကာလာကသမ္မတရဲ့အကြံပေးပုဂ္ဂိုလ်တွေဖြစ်ခဲ့ကြတဲ့ကာတာပေ့ချ်ဆမ်ကလိုဗစ်နဲ့ဂျော့ချ်ပါပါဒိုပိုလက်စ်တို့ထံကသတင်းတွေရယူခဲ့တယ်ဆိုတဲ့ဆွဆွဲချက်ပေါ်အခြေခံပြီးသမ္မတကတုံ့ပြန်ပြောဆိုလိုက်တာပါသူတတိဟပ်ပါလွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်း Republican Party ကဦးဆောင်တဲ့ American အစိုးရ30ရဲ့လက်ထက်မှာမူဝါဒရေးရနဲ့ပတ်သက်လို့ကူညီခဲ့ဖို့သူတူလည်းဖြစ်ပါတယ်
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရန့်အသာစီးရစေဖို့အတွက်အရက်စော်ဘွားများပြည်တော်စု UAE ကဝင်ရောက်ဆွတ်ဖက်ဖို့ကြိုးပမ်းခဲ့တဲ့ဆိုတဲ့ပြောဆိုမှုတွေကို UAE ရဲ့နိုင်ငံခြားရေးဌာနပြည်ပရေးရာဝန်ကြီးအန်ဝါဂါဂက်ရှ်ကညင်းဆိုလိုက်ပါတယ်။သမ္မတရဲ့သားဒေါ်နယ်ထရန့်ဂျူနီယာလုပ်တဲ့တွေ့ဆုံဆွေးနွေးပွဲမှာ UAE နဲ့ Saudi Arabia နိုင်ငံတွေကကိုယ်စားလှယ်တွေလည်းပါဝင်ခဲ့တယ်ဆိုပြီးNew York Times သတင်းစာမှာပြီးခဲ့တဲ့သတင်းဘက်ကဖော်ပြခဲ့တာပါ။ပ ပင်လယ်ကွေ့နိုင်ငံနှစ်နိုင်ငံကခေါင်းဆောင်တွေကသမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရန့်အနိုင်ရအောင်ကူညီဖို့လိုလားတဲ့အကြောင်းအစည်းအဝေးတက်ရောက်တဲ့ကိုယ်စားလှယ်တွေကထရန့်ဂျူနီယာကိုအဲ့ဒီအချိန်ကပြောဆိုခဲ့တဲ့အကြောင်းသတင်းစာကဖော်ပြတာပါ2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရန့်အနိုင်ရဖို့အတွက်ရွေးကောက်ပွဲမှာဝင်ရောက်ဆွတ်ဖက်ခဲ့တာမျိုးဝင်နှောက်ဖို့ကြိုးပမ်းခဲ့တာမျိုးကရုရှားအပြင်တခြားနိုင်ငံတွေလည်းရှိကောင်းရှိနိုင်ခဲ့တယ်လို့ New York Times ကဖော်ပြထားတဲ့အဲ့ဒီဆွေးနွေးပွဲကနေတော့ဘာရက်လက်မှမထွက်ခဲ့ပါဘူးလို့ Donald Trump Jr. ရဲ့ရှေ့နေတွေကပြောဆိုထားပါတယ်ရှင
်။ခရီးရန်ဖုန်းတော်ကြီးတပါကလင်းငယ်တွေပေါ်လိမ်မိုင်းဆိုင်ရာအနိုင်ကျင့်မှုတွေနဲ့တွေကိုဖုံးကွယ်ထားမှုနဲ့ဆက်နွယ်ပြီး Australian နိုင်ငံက Archbishop ဆရာတော် Philip Wilson တာဝန်ကအနားယူမယ်အကြောင်းကြေညာလိုက်ပါတယ်။လင်ကိစ္စအနိုင်ကျင့်မှုနဲ့ဆက်နွယ်ပြီးအပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်ခဲ့တဲ့ Catholic ခရီးရန်ကိုင်းကတာဝန်ရှိသူတွေထဲမှာတော့ဆရာတော် Wilson ဟာအဆင့်မြင့်ဆုံးပုဂ္ဂိုလ်တူလည်းဖြစ်ပါတယ်။1980ပြည့်လွန်နှစ်တွေတုန်းက James Fletcher ဆိုသူကဘုရားကျောင်းတက်တဲ့ကောင်လေးနှစ်ယောက်ပေါ်လိမ်မဲဆိုင်ရာအနိုင်ကျင့်စော်ကားခဲ့တာကိုကာယံရှင်တူဖြစ်သူကနောက်ပိုင်းမှာပြန်ပြောပြခဲ့ပေမဲ့တိုင်ချောင်းကိုပြစ်ခတ်ခဲ့မှုနဲ့အသက်68နှစ်အရွယ်ဆရာတော် Wilson မှာအပြစ်ရှိကြောင်း Newcastle မြို့ကတရားရုံးကမနေ့ကပဲဆုံးဖြတ်ခဲ့တာပါ။လိမ်မဲဆိုင်ရာအနိုင်ကျင့်စော်ကားသူဖြစ်အမှုကုမှုနဲ့အပြစ်ရှိကြောင်း2004ခုနှစ်မှာပဲတရားရုံးကဆုံးဖြတ်တာခံခဲ့ရတဲ့ Fletcher ကတော့အပြစ်ပြစ်ခံခဲ့ရပြီးတဲ့နောက်နှစ်နှစ်ကြာထောင်ထဲမှာပဲကွယ်လွန်သွားပါတယ်။ဆရာတော်စံကတော့တရားဝင်ဆုံးဖြတ်ချက်နဲ့ပတ်သက်လို့ရှင်းနေတွေနဲ့ညှိနှိုင်းတိုင်ပင်နေတဲ့အချိန်မှာတာဝန်ကနေဘေးထွက်ပြီးမှဖြစ်တဲ့အကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။လိုအပ်လာမယ်ဆိုရင်တော့လက်ရှိရာထူးကနေနှုတ်ထွက်တာပါဝင်တရားဝင်ဆောင်ရွက်ရမယ့်ကိစ္စတွေကိုဆက်လက်ဆောင်ရွက်သွားမယ်အကြောင်းလည်းပြောဆိုထားပါတယ်
။ဟာဝိုင်းပြည်နယ်ခီလာဝေးမိထောင်ပောက်ကွဲမှုကနေထွက်လာတဲ့ချော်ယေပူတွေရဲ့အန်ဒီယေကိုစိုးရင်ရတဲ့အတွက်ပိတ်ထားခဲ့ရတဲ့ဘူမိစွမ်းအင်ဆက်ယုံကတွင်းပေါက်တွေကိုဝန်ထမ်းတွေလိုက်လံပိတ်ဆို့နေကြရပါတယ်။ဒီဆက်ယုံကိုတော့ဒီလ3ရက်နေ့ကခီလာဝင်းမိတောင်စတင်ပောက်ကွဲပြီးမကြခင်ကဆက်လို့ပိတ်ထားခဲ့တာပါပွင့်နေတဲ့တွင်းပေါက်တွေတဲကိုချော်ရည်တွေစီးဝင်လာမှကိုတာဝန်ရှိသူတွေကစိုးရိမ်နေကြတာပါဒီလိုဖြစ်လာခဲ့ရင်မီးလောင်နိုင်တဲ့ဟိုက်ဒရိုဂျင်ဆัลဖိတ်အစိတ်တက်ငွေထွက်လာနိုင်တာကြောင့်ဖြစ်ပါတယ်တနေ့ကနေနှောင်းပိုင်းတုန်းကအဲ့ဒီဆက်ယုံတဲကိုချော်ရည်တွေစီးဝင်လာခဲ့ပြီးတူလောင်ယုံတစ်ခုထိခိုက်ပျက်စီးခဲ့ရတယ်လို့ဒေသဆိုင်ရာအစိုးရပြောခွင့်ရဂျင်းနဲ့စနိုက်တာကပြောပါတယ်မီးတောင်စတင်ပောက်ကွဲချိန်ကစလို့လူပေါင်း 2,000 လောက်ဘေးလွယာရွှေ့ပြောင်းခဲ့ရပြီးအဆောက်အုံပေါင်း 48 ခုကျော်ပျက်စီးခဲ့ရပြီးဖြစ်ပါတယ်ခီလာဝဲမီးတောင်ဟာကမ္ဘာပေါ်မှာမီးတောင်ရှင်နေတဲ့မှာလှုပ်ရှားမှုအများဆုံးမီးတောင်တစ်ခုဖြစ်ပြီးဟာဝိုင်အီပြည်နယ် Big Island ကျွန်းပေါ်မှာရှိတဲ့မီးတောင်5ခုတည်းကတစ်ခုဖြစ်ပါတယ်အခုမီးတောင်ပောက်ကွဲမှုကြောင့် Big Island ကျွန်းပေါ်ကနေရာအများစုနဲ့တခြားကျွန်းစုတွေမှာပါတက်ရောက်မှုတွေရှိနေတာဖြစ်ပါတယ်ရှင်
Direct from Washington, the voice of America, VOA.
ပထူနေညာပိုင်းနောက်ဆုံးရသတင်းတွေကိုကောင်းလင်းဦးနဲ့မတ်သိန်ကြီးထိုက်တို့ကကြီးညာပေးခဲ့တာပါ။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်။နိုင်ငံတော်အတိုင်းအမိခံယုံဝန်ကြီးဌာနရဲ့ဒုတိယတနစ်တာဆောင်ရွက်ချက်တွေကိုဒီကနေ့ရှင်းလင်းရမှာအစိုးရအနေနဲ့လက်ရှိကြုံတွေ့နေရတဲ့စိန်ခေါ်မှု၅ချက်ရှိနေပြီးဒီအချက်တွေမှာပြည်ထောင်စုငြိမ်းချမ်းရေးညှိလခန်း27ရာစုပင်လုံးတတိယအစည်းအဝေးကိုအချိန်မှန်မကျင်းပနိုင်တာပြည်ထောင်စုကခွဲမထွက်ရင်းနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်အရေးကိစ္စတွေကိုအပြီးအပြတ်မဆွေးနွေးနိုင်တဲ့အချက်တွေပါဝင်ကြောင်းဌာနရဲ့ညွှန်ကြားရေးမှူးချုပ်ကပြောပါတယ်တဆက်ထဲမှာပဲရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးနိုင်ငံတကာရာဇဝမှုခုံရုံး ICC တိမဲ့အချက်ကိုလည်းထည့်သွင်းပြောဆိုသွားပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့နိုင်ငံတော်အတိုင်းပင်ခံရုံးဝန်ကြီးဌာနကငင်းချမ်းရေးတရားဝါပြောရေးဒီမိုကရေစီရေးကိုအဓိကအကောင့်ထည့်ဖို့ဆောင်ရွက်နေပြီးငင်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့လှုပ်ဆောင်နေတာတွေကိုအဦးဆုံးထည့်သွင်းရှင်းလင်းခဲ့ပါတယ်။လက်ရှိအချိန်နေမှာတော့အစိုးရအနေနဲ့ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုနိုင်ငံတော်အတိုင်းပင်ခံရုံးဝန်ကြီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးစော်ထေကအခုလိုပြောပါတယ်။အမှတ
်တရချက်ကတော့27ရက်ပြည့်လို့ကျွန်တော်ကိုနိုင်ငံဆိုင်ရာကုလသမဂ္ဂကတနည်းကို2ချက်ပုံမှန်ချက်ပေါက်လို့ထားတာ။တို့တော့ဒီကနေ့မီလာကဒုတိယတင်ထုတ်ခဲ့တဲ့ဒီနေ့စတတိယအကြိမ်စီကိုကျွန်တော်မလုပ်နိုင်ဘူး။အဲ့တော့ဒီဘူပေါင်းကကျွန်တော်သဘောတူညီချက်ဒီနောက်စီမွေးတွေပေါ်မကျေစင်စီမွေးဆုံးဖြတ်ချက်တွေကိုကျွန်တော်တို့ကောင်းပြီးပုံလဲဆိုတာအစီအကုန်ဖြစ်လာတယ်။ကွန်မဏီလာကချက်မှလေးကိုဝါရဲခံပါလေကျွန်တော်တို့ဒီနေ့နိုင်ငံရေးအရာအစ်သာလာရှိတဲ့သူတို့ဘက်ကလည်းဖတ်ဖို့လိုတယ်ဆိုတာကျွန်တော်ကတော့ညီလမ်းပြီးတော့ဆက်ပြေးနေတာဖြစ်တယ်။အဲ့ဒါကြောင့်လည်းစံတန်နေတဲ့ဖြစ်တယ်ဆိုပါလေပင်သားချက်ပါ
နောက်စင်ခေါ်မှုတစ်ခုကတော့ပြည်တော်စုကခွဲမထွက်ရေးနဲ့ကိုပိုင်ပြဋ္ဌာန်းခွင့်ဆိုင်ရာအဆိုပြုချက်ကိုအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအကြားအပိသက်မဆွေးနွေးနိုင်တဲ့အချက်ပါဝင်ကြောင်းအခုလိုဆက်ပြောပါတယ
်။နောက်ဆက်ကနားဆက်ချက်ချင်းတော့ဆိုတော့ကျွန်တော်ပြီးခဲ့တဲ့ပြည်တော်စုနဲ့ဒီလာဆက်ပြောလို့ပြောမှာတက်လို့ဖြစ်ခဲ့တယ်ပါ။ဖွဲ့ထွက်ရာကိုပိုင်ပြဋ္ဌာန်းခွင့် package ဒီ package ကိုအခုချိန်ကြီးကျွန်တော်အဖြစ်စာလုပ်လိုက်တယ်။ကျွန်တော်တို့ရဲ့ကျွန်တော်ပြီးခဲ့တဲ့ပတ်သက်လို့ဆွေးနွေးရဲ့အဲ့ပေါ်မှာလည်းဒီလိုလည်းကျွန်တော်ဒီလက်ကိုပဲပြန်ပြည့်တယ်။ပြန်ပြည့်တဲ့အချိန်မှာဒီ package ကိုကျွန်တော်ဘယ်လိုကြော်လာမလဲဆိုတာကျွန်တော်စဉ်းစားနေနိုင်တာဖြစ်ပါတယ်။
အခြားအချက်တွေကတော့လုံခြုံရေးဆိုင်ရာကဏ္ဍအနေနဲ့ DDR SSR ခေါ်လက်နက်ကင်တပ်တွေပြန်လည်ပေါင်းစည်းရေးပြည်တော်စုအတွက်အဓိကကျတဲ့သဘောတူညီချက်တွေရယူရေးနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရပ်ဆဲရေးသဘောတူစာချုပ် NCA ကိုလက်နက်ကင်အဖွဲ့တွေအားလုံးပါဝင်လက်မှတ်ရေးထိုးရေးဆိုတဲ့အချက်တွေဖြစ်ပါတယ်။ရခိုင်ပြည်နယ်မှာလူခွင့်ချိုးဖောက်မှုတွေရှိနေတဲ့အတွက်အစိုးရနဲ့တပ်မတော်ကိုနိုင်ငံတကာရာဇဝတ်မှုတရားရုံး ICC ကိုတင်ဖို့ဒီတိန်ပါလီမန်အမတ်တွေကတင်ပြထားတာရှိပါတယ်ဒီအပေါ်မှာမြန်မာအစိုးရအနေနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုတင်ပြလာရင်စုံစမ်းစစ်ဆေးအရေးယူဖို့ပြောဆိုပြီးဖြစ်တာကြောင့်ဒီတောင်းဆိုချက်နဲ့ပတ်သက်ပြီးအရေးယူဆောင်ရွက်တာတွေကိုလက်ခံမှာမဟုတ်ကြောင်းဥဇော်ထေးကပြောကြားပါတယ်
ကျွန်တော်တို့ပြောနေတာကမြန်မာနိုင်ငံအစိုးရကမလုံနိုင်တာလည်းမဟုတ်ဘူးမလုံချင်တာလည်းမဟုတ်ဘူးလုံမယ်ကျွန်တော်တို့ပြောနေတာချိုးဖောက်မှုတွေရှိတယ်ဆိုရင်ဒါကြီးကျွန်တော်ခိုင်မာနဲ့ထောက်တာပြီးဒါကြီးကျွန်တော်တို့စစ်မယ်စစ်ပြီးရင်ဥပဒေနဲ့ရေးယူမယ်ကမ္ဘောဒီးယားကလည်းအဲဒီဂျုံရဲဆောင်ကမ္ဘာကြီးလာချင်းတော့ပြောလိုက်တယ်တချို့ကအဲ့တော့ကျွန်တော်တို့အစိုးရကမလုံနိုင်တာလည်းမဟုတ်ဘူးမလုံချင်တာလည်းမဟုတ်ဘူးဒါတွေကိုရေးယူမယ်လို့ပြောထားပြီးသားဟာဖြစ်တဲ့အတွက် ICC ကျွန်တော်တို့ပို့လို့မရဘူးအဲ့တော့သက်ဆိုင်ရာနိုင်ငံကစုံစမ်းစစ်ဆေးနေတဲ့ကိစ္စတစ်ခုပေါ့နော်အဲ့တစ်ခုကိုနိုင်ငံတကာတရားရုံးနဲ့နိုင်ငံတကာဟို intervention တော့လုပ်လို့မရဘူးသူ့နိုင်ငံ process ပြီးမှကိုခံနိုင်ဆက်စင်တာဒါနိုင်ငံကလုံးလုံးတိုးတော်ပြီးတော့ပင်ဖြစ်စေပေါ့နော်ကမ္ဘာမှာမရှိဘူးနိုင်ငံတကာမှာမရှိဘူး ICC တရားရုံးရဲ့စီရင်ထိုးနေမှာမရှိခဲ့တဲ့အသက်ဆန်းတွေလောက်လာလဲကျွန်တော်တို့ကလက်မခံဘူ
းပြီးခဲ့တဲ့နှစ်ဩဂုတ်လကရခိုင်ပြည်နယ်မြောက်ပိုင်းဒေသကအစိုးရရဲ့လုံခြုံရေးစခန်းတွေကို ARSA အဖွဲ့ကအကြမ်းဖက်တိုက်ခိုက်ပြီးတဲ့နောက်မြန်မာလုံခြုံရေးတပ်ဖွဲ့ကနေပြည်တော်ရှင်းလင်းရေးဆောင်ရွက်ချိန်မှာအစ္စလမ်ဘာသာဝင်8သိန်းလောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းရှောင်ထွက်ပြေးခဲ့ပါတယ်ဒါဟာမြန်မာလုံခြုံရေးတပ်ဖွဲ့တွေကလူခွင့်ရေးချိုးဖောက်တာတွေကျူးလွန်တာကြောင့်လို့စွဲဆိုတာတွေရှိနေပြီးဒီအတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာကအရေးယူဖို့တောင်းဆိုဆောင်ရွက်နေတာဖြစ်ပါတယ
်ခွန်မိုးစောတင်ပြသွားတာပါရှင်ခုတော့ဖန်စီခန်ရိုက်တာစတင်ထောက်နဲ့နှစ်ယောက်စုချင်းမြင်ခံရတဲ့သတင်းဖက်ဆက်ပါမယ်ရေခိုင်ပြည်နယ်အတွင်းဖြစ်ပေါ်ခဲ့တဲ့ပဋိပက္ခတွေကိုစုံစမ်းဖော်ထုတ်ရင်းဖန်စီခံရတဲ့ရိုက်တာစတင်ထောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကို Pen Barbie Freedom to Write Award စုချင်းမြင့်ပွဲအခမ်းအနားကိုအင်္ဂါနေ့ညကအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကျင်းပခဲ့ပါတယ်မြန်မာနိုင်ငံမှာအစိုးရနဲ့တပ်မတော်တို့ကဖုံးကွယ်ဖို့ကြိုးစားနေတဲ့အမှန်တရားကိုဖော်ထုတ်ဖို့ကြိုးစားခဲ့ကြတဲ့အတွက်သူတို့နှစ်ဦးကိုတည်ဆုချင်းမြင့်ပွဲရွေးချယ်ခဲ့ခြင်းဖြစ်ကြောင်း Pen American အဖွဲ့ရဲ့အကြီးအကဲ Susan Nozell ကပြောပါတယ်အဖြစ်ဆုံးကိုတော့ကိုစောဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်
ဒီဇင်ဘာလ12ရက်နေ့ကလေးကဖမ်းဆီးထင်းထင်းခံထားရပြီးလက်ရှိမှာနိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့တရားရင်ဆိုင်နေရတဲ့ရိုက်တာသတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုနယူးယောက်ခြေဆိုင် Pan American အဖွဲ့ကချင်းမြင့်တဲ့ Barbie Freedom to Write ဆုချင်းမြင့်ပွဲကိုမေလ22ရက်အင်္ဂါနေ့ညကကျင်းပခဲ့တာ
ပါ Ladies and gentlemen accepting the Pan Barbie Freedom to Write Award is Wa Lone's brother Tora Ong.And Chow So U's wife, Chit Su Win.
Akana ma ko wa long ko za ni phit tu ko tu ra aung ne ko jaw so u ko za zani phit tu ma chit su win lo ga su lak khan ya yu kha ja ba de. Tru a phwe a ni ne ko wa long ne ko jaw so u lo go ba jaung di su pe bo ywe che kha ya de so ra go ro Pan American a phwe ye a chi ke Susan Nosser ga a khu lo shin pya ba de.
We chose Wa Lone and Chow So U because of their courage in digging out the truth about a story that the Myanmar government
မြန်မာဆိုရနဲ့စစ်တပ်ကအစွမ်းကုန်ဖုံးကွယ်ဖို့ကြိုးစားနေတဲ့သတင်းအမှန်ကိုတတိရှိစွာဖော်ထုတ်နိုင်ဖို့ကြိုးစားခဲ့ကြတဲ့အတွက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုဒီစုချင်းမြင့်ဖို့ကျမတို့ရွေးချယ်ခဲ့တာပါဒါတွေကအစိုးရကအပြင်ကိုမထွက်စေချင်တဲ့အမှန်တရားတွေပါကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဒီဖြစ်စဉ်အတွက်ရှုထောင့်စုံကနေတင်ပြပေးခဲ့ကြတာဖြစ်ပါတယ်
ခင်မွန်းဖြစ်သူကိုစားစုကိုလက်ခံရယူခဲ့တဲ့ကိုကျော်စိုးဦးရဲ့ဇနီးမချစ်စုဝင်းကလည်းဒီနေ့မှအမှန်တရားပေါ်ထွက်လာမယ်လို့ယုံကြည်ကြောင်းအခမ်းအနားအပြီးမှာအခုလိုပြောပြခဲ့ပါတယ
်။ကိုကတော့အမှန်တရားဆိုတာဒီနေ့ကျတော့ပေါ်လာမှာပဲ။သူကအဲ့လိုမျိုးသူ့ကိုတက်တက်လှုပ်ကျင်တာပဲအဲ့လိုမျိုးခြင်တယ်ပေါ့နော်။သူ့ကိုတက်တက်လှုပ်ကျင်တာကအဲ့လိုမျို
းကိုဝါလုံးရဲ့ဇနီးဖြစ်သူမတ်ပန်းအီမွန်ကတော့ အမေရိကန်မှာကျင်းပတဲ့စုပွေးပွဲအခမ်းအနားကိုကိုယ်တိုင်တက်ရောက်နိုင်ခြင်းမရှိပါဘူး။ဒါပေမဲ့စုပွေးပွဲအခမ်းအနားမှာတင်ပြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အကြောင်းမှတ်တမ်းရုပ်ရှင်ထဲမှာဒီဇင်ဘာ12ရက်နေ့ကခင်မွန်းတဲ့ဖမ်းဆီးခံရတဲ့အခြေအနေနဲ့နောက်ဆက်တွဲရင်ဆိုင်ခဲ့ရတဲ့အခက်အခဲတချို့ကိုအခုလိုရှင်းပြခဲ့ပါတယ
်။ဒီဇင်ဘာ12ရက်နေ့ညပေါ့နော်အဲ့မှာတော့ပျောက်သွားတယ်ဆိုတာပဲသိလိုက်တယ်။ဘယ်လိုအနေအထားမျိုးနဲ့ပျောက်သွားတာလဲဘာကြောင့်လဲဆိုတာကိုကလုံးဝမသိခဲ့ဘူး။အဲ့ချိန်မှာကိုဝင်ရှိနေရလဲကိုဝင်ရှိမှန်းတော့မသိခဲ့ဘူးဒီဆရာဝန်မနဲ့သွားပြရဲဆိုလူတိုင်းကဟိုကိုယောက်ကြာနဲ့သွားကြတာလေကိုကတော့ကိုတယောက်ပဲပေါ့
ဖန်စီခံထားရတဲ့သတင်းတောက်နဲ့စာရေးဆရာစုစုပေါင်း40နှစ်ယောက်ထဲမှာဒီ Pen Barbie Freedom to Write စုချင်းမြင့်ခံရသူ38ဦးလွတ်မြောက်ခဲ့ပြီဖြစ်တယ်လို့ Pan American အဖွဲ့ရဲ့အကြီးအကဲ Susan Northway ကပြောပါတယ်ဒါပြင်စုပေးပွဲအခမ်းအနားမှာတက်ရောက်အမစကားပြောကြားခဲ့ကြသူတွေကလည်းကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုမြမအစိုးရကအများဆုံးပြန်လွတ်ပေးဖို့နဲ့ဖမ်းဆီးခံထားရတဲ့တရင်တော့တွေအမှန်တရားအတွက်ရတ္တီသူတွေကိုပြန်လွတ်ပေးဖို့တို့ကိုတောင်းဆိုခဲ့ကြပါတယ်။ပင်အမေရိကန်တရင်လွတ်လပ်ခွင့်စောင့်ကြည့်ရေးအဖွဲ့ကအမှန်တရားကိုဖော်ထုတ်ဖို့ကြိုးစားကြတဲ့တရင်တော့တွေနဲ့စာရေးဆရာတွေကိုနှစ်စဉ်စုတွေအသီးသီးချင်းမြင့်နေတာမှာမြန်မာနိုင်ငံကစာရေးဆရာနဲ့စာနယ်ဇင်းသမားတွေလည်းကဏ္ဍအသီးသီးအတွက်စုတွေလက်ခံရရှိခဲ့ကြဘူးပြီး1996ခုနှစ်ကစာရေးဆရာမှမတည်တာ2002ခုနှစ်မှာစာနယ်ဇင်းသမားတဦးဖြစ်တဲ့ကဗျာဆရာဖျားပုံနီလုံဦး2010ခုနှစ်မှာဘလော့ဂါစာရေးဆရာကိုနေဖုံးလတ်နဲ့အခုရိုက်တာသတင်းတောင်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ပါဝင်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းတင်ပြတော်ရပါရှင် POA မြန်မာပိုင်းကနေပို့ထိုးနေညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်ဝင်းကိုအဂတိလိုက်စားမှုတပ်ဖြည့်ရေးကော်မရှင်ကစုံစမ်းစစ်ဆေးမှုတွေလုပ်နေပြီးမကြာခင်မှာတော့ဒီစုံစမ်းမှုတွေ့ရှိချက်ကိုနိုင်ငံတော်သမ္မတထံတင်ပြတော်မှာဖြစ်တယ်လို့ကော်မရှင်ရဲ့ဥက္ကဋ္ဌကပြောလိုက်ပါတယ်သမ္မတအဝင်းမြင့်တက်လာပြီးနောက်အုပ်ချုပ်ရေးပိုင်းမှာအဂတိလိုက်စားမှုတွေကိုအရှိန်မြင့်အရေးယူနေချိန်မှာပဲအား내ချက်တွေရှိတယ်လို့ဝေဖန်ခံရတဲ့အဂတိလိုက်စားမှုတပ်ဖြည့်ရေးဥပဒေကိုဒီကနေ့အမျိုးရာလွှတ်တော်ကပြင်ဆင်အတည်ပြုလိုက်ပါတယ်။ POA သတင်းထောက်မမေခါကစုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ်ရှင်
။စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်ဝင်းနဲ့သူ့ရဲ့သားဖြစ်သူတို့ကိုအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်နဲ့အထူးစုံစမ်းစစ်ဆေးရေးဦးစီးဌာနစာသုံးလုံးကစစ်ဆေးမှုတွေလုပ်နေတဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့ပြီးသတင်းတပတ်ကျော်လောက်အကြာမှာတော့ဝန်ကြီးဦးကျော်ဝင်းကိုအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကစုံစမ်းစစ်ဆေးမှုတွေလုပ်နေတယ်ဆိုတာမှန်တယ်လို့ကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်ကပြောဆိုလိုက်တာဖြစ်ပါတယ်
ပြီးတော့လောက်ဖြစ်နေပါပြီ
ဟုတ
်ကဲ့ဒါအမြန်ဆုံးကျွန်တော်လုပ်တာကျွန်တော်တို့ရောက်လာတဲ့တိုင်ကြားစာ3ရက်နေမှရောက်တယ်ကျွန်တော်တို့9ရက်နေမှဖွဲ့ဖွဲ့တယ်ပြီးတာနဲ့ကျွန်တော်တို့အမြန်ဆုံးစစ်နော်ခုနပြောသလိုကျွန်တော်တို့ evidence ယူရတာရှိတယ်တက်တဲ့တွေဆေးရတာရှိတယ်အဲ့တော့ဆရာဆရာတန်းတွေရှိရတာရှိတယ်အဲ့တော့အဲ့ဒါပြီးသွားတဲ့အချိန်မှာကျွန်တော်တို့အခုချိန်မှာပြီးသလောက်ဖြစ်နေပြီအဲ့တော့မကြာခင်မှာကျွန်တော်တို့ပထမဦးဆုံးလုပ်ရမယ့်ကိစ္စကနိုင်ငံတော်သမ္မတနဲ့ဟာလာပြည်တော်စုလွတ်တော်ဥက္ကဋ္ဌကြီးအမျိုးသားလွတ်တော်ဥက္ကဋ္ဌပြည်သူလွတ်တော်ဥက္ကဋ္ဌကြီးကျွန်တော်တို့အစဉ်ကတော့ပြင်ရမယ
်ဦးကျော်ဝင်းယာရုကနှုတ်ထွက်စာတင်ထားပြီးဆိုတဲ့သတင်းတွေကိုပြည်တွင်းသတင်းဌာနအချို့မှာရေးသားဖော်ပြမှုတွေရှိနေခဲ့ပေမဲ့အစိုးရကတရားဝင်ထုတ်ပြန်ခြင်းမရှိသေးပါဘူးဒီကိစ္စမှန်ကန်ကြောင်းအမည်မဖော်လိုတဲ့ NLD အစိုးရမြင့်ပိုင်းအဖွဲ့ဝင်တဦးကလည်း VOA ကိုပြောဆိုခဲ့ပေမဲ့တရားထပ်ပြီးအတည်ပြုနိုင်ခြင်းမရှိသေးပါဘူးအဂတိလိုက်စားမှုနဲ့စစ်ဆေးခံနေရတဲ့ဆိုတဲ့နေရာမှာဝင်းကြီးဦးကျော်ဝင်းနဲ့တားဖြစ်သူအပြင်ပြည်တွင်းကစီးပွားရေးလုပ်ငန်းရှင်အချို့လည်းဒီကိစ္စနဲ့ဆက်ဆက်ပြီးအစစ်ဆေးခံရနိုင်တယ်လို့စီးပွားရေးအတိုင်းဝိုင်းဘက်ကဆိုကြတာတွေရှိနေပါတယ်ဒါပေမဲ့ဦးအောင်ကြီးကတော့စစ်ဆေးမှုအသေးစိတ်နဲ့စစ်ဆေးမှုအခြေအနေအဂတိလိုက်စားမှုတကယ်ရှိမရှိဆိုတာကိုတော့အတိအကျထုတ်ဖော်ပြောဆိုခဲ့တာမရှိခဲ့ပါဘူ
းတက်နိုင်သမျှတရားမျှတမှုဖြစ်တဲ့ဆုံးဖြတ်ချက်မျိုးပဲချခြင်းတယ်မမြတ်တဲ့ဆုံးဖြတ်ချက်မျိုးဘယ်တော့မှချမှာမဟုတ်ဘူးကျွန်တော်တို့လုပ်ငန်းတွေကျွန်တော်တို့ဆုံးဖြတ်ချက်တွေအားလုံးဟာတာဝန်ယူမှုတာဝန်ခံမှုအပြည့်အဝနဲ့ကျွန်တော်တို့လုပ်သွားမှာဖြစ်ပါတယ
်အဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်အဖွဲ့ကိုအဖွဲ့6ဖွဲ့ဖွဲ့စည်းပြီးစုံစမ်းစစ်ဆေးရေးလုပ်နေတယ်လို့မေလ23ရက်နေ့ကတရားဝင်သတင်းထုတ်ပြန်ထားပါတယ်တိုင်ကြားစာတွေကြောင့်ကြိုတင်စုံစမ်းစစ်ဆေးမှုဆက်ရှိမှုကိုလုပ်နေတယ်လို့လည်းအဲ့ဒီထုတ်ပြန်ချက်မှာပြောဆိုထားပါတယ်လက်ရှိမှာအဂရီလိုက်စားမှုတိုက်ဖြတ်ရေးကိုအရှိန်မြင့်တင်ဆောင်ရွက်နေချိန်မှာပဲအား내ချက်များရှိတယ်လို့ဝေဖန်နေတဲ့လက်ရှိအဂရီလိုက်စားမှုဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်းကိုဒီကနေ့အမျိုးသားလွှတ်တော်ဘက်ကအတည်ပြုလိုက်ပါတယ်။သဒ္ဒထအကြိမ်မြောင်ပြင်ဆင်တဲ့ဒီဥပဒေချမ်းမှာငွေပေးငွေယူလုပ်တာအပြင်နိုင်ငံတော်ဘဏ္ဍာရန်ပုံငွေကိုလုံထုံလုံနီးနဲ့မညီပဲလုပ်တာတွေဆုံးရှုံးစေတာတွေကိုပါအဂရီလိုက်စားမှုအနေနဲ့အရေးယူနိုင်တယ်ဆိုတဲ့အချက်ပါသလိုတိုင်ကြားသူမရှိလဲကြော်စောတည်တင်းထွက်နေတယ်ဆိုရင်စစ်စစ်အရေးယူနိုင်တယ်ဆိုတဲ့အချက်တွေထပ်ပြီးတော့ဖြေထားပါဗျ။အမျိုးသားလွတ်တော်ဘက်ကအတည်ပြုလိုက်တဲ့ ဒီဥပဒေချမ်းနဲ့ပတ်သက်လို့ဦးအောင်ကြည်က
ဟိုငကောတော့ဥပဒေမှာတော့တချို့ဟာကွက်ကလေးတွေပြောကွက်ကလေးတွေရှိရပေါ့နော်အခုဥပဒေမှာတော့တော်တော်လေးဒီဟာကွက်ပြောကွက်နဲ့ပတ်သက်တော့နည်းသွားပြီလို့ကျွန်တော်ယူဆပါတယ်ဟိုလုံလောက်တဲ့အနေအထားရှိပါတယ်ရှေ့ကိုကျွန်တော်တို့ဆက်လုပ်သွားမယ်ဆိုရင်အလုံးလုံးလို့ရတဲ့အနေအထားပေါ့အဂရီလေဆောင်ဝင်တက်ဖြစ်ကိုအင်းနဲ့အားနဲ့လုံတော်လို့ရနိုင်တဲ့အနေအထားမျိုးဖြစ်တယ်လို့အဲ့ကျွန်တော်ပြောချင်ပါတယ
်အရင်အစိုးရလက်ထက်ကလက်ပေးလက်ယူမှုပပျောက်ရေးကော်မရှင်ကို NLD အစိုးရလက်ထက်2019ခုနှစ်ကအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်အဖြစ်ပြောင်းလဲဖွဲ့စည်းလိုက်တာဖြစ်ပါတယ်ပြည်ထောင်စုဝန်ကြီးဟောင်းဦးအောင်ကြည်ကိုဥက္ကဋ္ဌအဖြစ်တာဝန်ပေးထားပါတယ်တမရတဲ့ဦးဝင်းမြင့်ကလည်းအဂတိလိုက်စားမှုကိုထိထိရောက်ရောက်တိုက်ဖျက်သွားမယ်လို့တမရတာဝန်ယူချိန်မှာကတိပေးထားပါတယ်အာဏာအလွဲသုံးစားလုပ်ပြီးအဂတိလိုက်စားခဲ့တဲ့ဆိုတဲ့စွဲချက်နဲ့FDA အစားအသောက်နဲ့ဆေးဝါးကုကဲရေးဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွတ်ကိုအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကပြီးခဲ့တဲ့ဧပြီလကပဲတရားစွဲဆိုအရေးယူထားပါတယ်ရှင်
။စီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်ဝင်းကိုအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကစုံစမ်းစစ်ဆေးမှုတွေလုပ်နေတဲ့အကြောင်းမှမိခါကမေးမြန်းတင်ပြသွားတာပါရှင်။အခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆက်ရအောင်ပါ။မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းနဲ့တွေ့ဆုံဆွေးနွေးမဲ့အစီအစဉ်ဖြစ်လာဖို့မသေးချာပေမဲ့ဒီကိစ္စအကောင့်ထဲပေါ်အောင်ဆက်လက်ဆောင်ရွက်နေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။မြောက်ကိုရီးယားဘက်ကတော့တွေ့ဆုံဆွေးနွေးမဲ့ကိစ္စနဲ့ပတ်သက်ပြီးမသေချာဘူးလို့ချင်းချောက်ပြောဆိုထားတာပါ။တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့အင်္ဂါနေ့ကတွေ့ဆုံဆွေးနွေးအပြီးမှာပဲထရမ့်ကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ VOA သတင်းထောက်ဘီလ်ဂါလီယိုပေးပို့တဲ့သတင်းလောက်ကိုကိုအောင်အောင်ကတင်ပြထားပါတယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့အင်မီရောမှာအင်္ဂါနေ့ကတွေ့ဆုံချိန်မှာပဲမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံဆွေးနွေးဖို့ကိစ္စမရေမရာဖြစ်နေတဲ့အခြေအနေကိုအခုလိုပြောကြားပါတယ်
There are certain conditions that we want.
ကျွန်တော်တို့အနေနဲ့လိုလားတဲ့အခြေအနေတချို့ရှိနေပြီးအဲ့ဒီလိုအခြေအနေဆောက်ရောက်လာမယ်လို့ထင်ပါတယ်တကယ်လို့အဲ့လိုဖြစ်မလာဘူးဆိုရင်တွေ့ဆုံဆွေးနွေးပြစ်မှာမဟုတ်ပါဘူးအခုမဖြစ်သေးရင်နောက်ဖြစ်လာမှာပါတစ်ချိန်ချိန်မှာဖြစ်ကောင်းဖြစ်လာမှာပါ
အမေရိကန်နဲ့တောင်ကိုရီးယားတို့ပူးရက်စီရေးလေ့ကျင့်ပြီးတဲ့နောက်ပိုင်းတွေ့ဆုံဆွေးနွေးဖို့နဲ့ပတ်သက်ပြီးမြောက်ကိုရီးယားဘက်ကသဘောထားပြောင်းလဲလာတာပါ။အမေရိကန်မျိုးသားလွန်ကြိုရေးအကြံပေးဂျွန်ဘိုလ်ဒန်ကလည်းနျူကလ িয়ার ကင်းစင်ရေးလေပြင်းမှာကျင့်သုံးခဲ့တဲ့ပုံစံကိုပြောဆိုခဲ့ပါသေးတယ်။လေပြင်းကောင်းဆောင်မိုမာဂဒါဖီဟာ2003ခုနှစ်မှာနျူကလ িয়ার လက်နက်အစီအစဉ်ကိုဆွန့်လွတ်ခဲ့ပြီးအဲဒီနောက်ရှစ်နှစ်အကြာမှာတော့အမေရိကန်ကထောက်ခံမှုပေးထားတဲ့အုံကြွမှုတွေအတွင်းဂဒါဖီဟာစန့်ကျင်အုံကြွသူတွေရဲ့ဖမ်းဆီးခြင်းကိုခံရပြီးအသက်ခံခဲ့ရပါတယ်။ဒါပေမဲ့လေကင်ဂျွန်အွန်းအနေနဲ့နျူကလ িয়ার လက်နက်အစီအစဉ်ဆွတ်လွတ်မယ်ဆိုရင်ဘာမှစိုးရိမ်စရာမရှိဘူးလို့ထရမ့်ကအသေးချာထပ်မံပြောဆိုပါရတယ်
။ We will guarantee your safety and we've talked about that from the beginning.
သူရဲ့လုံခြုံရေးကိုအပြည့်အဝအာမခံမှာပါ။အစကတည်းကဒီကိစ္စပြောထားပြီးသားပါ။သူ့အနေနဲ့ BND ရဲ့လည်းမကြောက်နိုင်ပါဘူး။သူလည်းပြောမှဖြစ်သလိုသူ့တိုင်းပြည်လည်းချမ်းသာကြွယ်ဝလာမှာပါ။အားလုံးတက်တက်ကြွရနဲ့လုပ်ကံပြီးတကယ့်ကိုပြည့်စုံတဲ့နိုင်ငံဖြစ်လာမှာပါ။
ဒါပေမဲ့မြောက်ကိုရီးယားဟာနျူကလ িয়ার ဆန်တဲ့နေရာတွေကိုအခုသတင်းပတ်ကုံပိုင်းမှာအပြီးတိုင်ပိတ်ပစ်ဖို့ပြင်ဆင်နေတဲ့တစ်ချိန်ထဲမှာအမေရိကန်နဲ့တောင်ကိုရီးယားစီရေးလေ့ကျင့်မှုအပေါ်ဆက်ပြီးထိုးနှက်ဝေဖန်နေတာပါ။ဆယ်စုနှစ်ပေါင်းများစွာမယုံမကြည်ဖြစ်ခဲ့ကြတဲ့ရလဒ်အနေနဲ့မရေမရာဖြစ်နေတဲ့ဒီအခြေအနေကိုအလွယ်တကူကျော်လွှားနိုင်မှုကတော့မလွယ်ကူဘူးလို့နိုင်ငံရေးကဲခတ်တွေကထောက်ပြပါရဲ Atlantic Council ကအကြီးအကဲသူတွေဒီ Robert Manning က
There's so much distrust on both sides.
နောက်ဖက်စလုံးမှာတကယ်ကိုမယုံမကြည်ဖြစ်နေကြပြီးသူ့ဘက်ကဘာလို့ပေးမှကိုယ့်ဘက်ကဘာလို့ပေးမယ်ဆိုတာမျိုးကနေယုံကြည်မှုကိုတပြေးပြေးတိဆောက်သွားမှာပါ။တမရမွန်ကရောတမရထရန့်ကရောအဲ့ဒီလိုဆန္ဒရှိနေမယ်လို့ကျွန်တော်ထင်ပါတယ်
။လာမယ့်ဇွန်လ12ရက်နေ့မှာအမေရိကန်နဲ့မြောက်ကိုရီးယားကောင်ဆောင်တွေတွေ့ဆုံဆွေးနွေးကြဖို့စီစဉ်ထားပေမဲ့အခုအချိန်မှာတော့အားလုံးမရေမရာရှိနေသေးပါခင်ဗျာ။
ကောင်းအောင်တင်ပြသွားတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်တွေကိုညနေ9:00နာရီနဲ့ 9:00 နာရီခွဲထိ Asia Set 7 Juru ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါရယ်။ထပ်အပြင်တိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီတိုက်ရိုက်နားဆင်နိုင်ကြပါရယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ် PP ချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်မေလ23ရက်ပုဒ်ဟူးနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလမီတာ190တို့ကနေပြီးတော့လဲတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့မြမလူလူနဲ့ကြမ်းမာရေးဦးကျော်စန္နာရဲ့မြမအရေးတုံ့တက်ချက်အစီအစဉ်တွေကိုကြားမှာပါ
မှာကြရောရေအစိုးရအဖွဲ့အေညာသူတို့အခုမှတိတိကျပေါင်းရတယ်လို့ဆိုတော့ဟိုလိုမှလို့ကြီးလို့ဒီကအာတိတ်ပြီးတော့မရှိသေးဘူးလေနော်အဲ့ဒါကြီးကကြွားချမ်းမှုရှိရတော့မှပဲကြွားချမ်းမှုရှိတဲ့ခါကျတော့လိုအပ်ကြရတ
ယ်ညီညာရဲ့ဖြစ်စဉ်အပေါ်အစိုးမြင်နေကြသလားဆိုတဲ့ကောင်းစင်နဲ့ပြည်တော်စုညီညာရဲ့ဆွေးနွေးမှုပူရဲကော်မတီ2ဥက္ကဋ္ဌဦးသူဝေကဦးကျော်စန္နာရဲ့မြမအရေးသုံးသက်ချက်မှာဆွေးနွေးသွားတဲ့အပြေဆုံးကတော့မကြခင်ကြားဖို့ရှိပါတယ်အခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထက်ကလူလူနဲ့ကျန်းမာရေးကဏ္ဍကိုအရင်ဆုံးထုတ်လွှင့်ပေးပါမယ်။စီးချိုသွေးချိုဝေဒနာရှင်တွေအနေနဲ့ယောဂါနဲ့ပတ်သက်ပြီးအသိပညာဗဟုသုတတွေတရှိအောင်လုပ်ထားဖို့လို့သလိုသိထားတဲ့အချက်တွေကိုလည်းစနစ်တကျလိုင်းနာကျင့်သုံးရင်ဒီယောဂါရဲ့ဆိုးကျိုးတွေကိုရှောင်ကြဉ်နိုင်မှာသိကြပါရယ်။လူလူနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန်စောကတင်ပြထားပါရယ်ရှင်။
သွေးကြိုယောဂါဟာမြန်မာနိုင်ငံမှာဖြစ်ပွားမှုလို့မြင့်တက်နေတဲ့ယောဂါတစ်ခုဖြစ်ပါတယ်။လူကြီး၁၀ယောက်မှဆီကြိုသွေးကြိုယောဂါဝေနာရှင်တစ်ယောက်လုံးရှိနေပြီးလူနာသည့်ဥယျာဉ်ဟာလည်းတရရိပ်တိုးပါနေတာကြောင့်သတိပြုရမယ့်ယောဂါတစ်ခုဖြစ်တယ်လို့ဆီကြိုနယ်ဟော်မုန်းဆိုင်ရာအထူးကူဆရာဝန်ကြီးဖြစ်သူဗမောက်ခဒေါက်တာဦးတင်ဆွေလက်ကပြောပါတယ်
။ကျွန်တော်2014ခုနှစ်ကကျွန်တော်လုပ်ခဲ့တဲ့ National Survey ပေါ့အမျိုးသားရေးSurvey ပေါ့စစ်စစ်ချက်ရဆိုရင်မြန်မာနိုင်ငံမှာဆီကြိုသွေးကြိုယောဂါအရွယ်ရောက်ပြီးတဲ့လူတွေမှာဖြစ်ပွားနှုန်းကကျွန်တော် 10.5% ဒုတိယမှာ 10.5% လောက်ရှိတယ်။အဲ့ဒါဆိုရင်ဗမာပြည်ရဲ့ adult population เนาะအဲရောက်ပြီးလူတွေလူကြီးအရကျွန်တော်တို့နေမူတီတောက်ဆိုရင် 2.5% စီးကျွတ်သွေးယောဂဖြစ်နေတယ်။အဲ့ဒါကြောင့်မလို့ adult population မှာကျွန်တော်တို့က 10.5 ဆိုတော့ဆယ်ယောက်မှာတယောက်နှုန်းလောက်ဖြစ်တယ်။တယောက်တည်းကျော်တာပေါ့။အဲ့တော့ကျွန်တော်ဆိုလိုခြင်းဖြစ်တယ်။အဲ့ဒါလည်းပူဆိုတာကစီးကျွတ်ဖြစ်တော့မဲ့ကနဦးစင် pre-diabetes ကကျွန်တော် 19.7% ရှိတယ်19.9%လောက်ရှိတယ်ဆိုတာကအာ10ယောက်မှ2ယောက်နှုန်းလောက်ဖြစ်နေတယ်ပေါ့စီးကျွတ်ဖြစ်ဖို့ဟို5နှစ်တော်တည်းစီးကျွတ်ဖြစ်မဲ့လူက2ယောက်10ယောက်မှ2ယောက်နှုန်းလောက်ရှိနေတယ်လို့ကျွန်တော်ဒီလိုမျိုးစားလို့ရပါတယ
်စီးကျွတ်သေးသေးယောဂဖြစ်ပြီဆိုရင်ပျောက်ကင်းအောင်ကုသဖို့မဖြစ်နိုင်ပေမဲ့စနစ်တကျထိမ့်သိမ်းဆောက်ရှောက်ခဲ့မယ်ဆိုရင်တာမန်လူတယောက်လိုတက်တန်းစီနေထိုင်သွားလို့ရပါတယ်နောက်ဆက်တဲ့ဆိုးကျိုးတွေဖြစ်ပေါ်ခံစားရခြင်းမရှိခင်မှာစနစ်ကျတဲ့ကုသမှုတွေကိုအချိန်မီရရှိထားဖို့လိုအပ်တယ်လို့စီးကျွတ်နယ်ဟော်မုန်းဆိုင်ရာအထူးကူဆရာဝန်ကြီးဖြစ်သူဗမောက်ခဒေါက်တာဒေါခင်စောတန်းကပြောပါရစေ
။ကျွန်တော်တို့လက်ရှိလည်းကုနေကြပဲဒီကျွန်တော်တို့အယိုးဆရာဝန်တွေခွဲစိတ်ကုဆရာဝန်တွေကျွန်တော်တို့စီးကျွတ်ဟိုသမားတော်တွေယူသမားတွေပဲကုနေကြတယ်ဒါပေမဲ့ကုရဲ့နေရာမှာကျွန်တော်တို့ပို့ပြီးစနစ်တကျဖြစ်အောင်ကျွန်တော်တို့တခါလေမသိတဲ့ပေါ့နော်ဟိုလွဲမနဲ့ယူဆလေးတွေဒါတွေကိုမှန်ကန်အောင်နောက်ပြောရှင်ဒီကုသနည်းမှာလည်းဘယ် aspect တွေကိုကြည့်မလဲမဖြစ်ခင်ရဘယ်လိုကာကွယ်မလဲဖြစ်လာရင်ကုသရင်လည်းဘယ်လိုစနစ်ချကုန်လဲဒါတွေကိုကြည့်ကြပြန်လုံနိုင်အောင်ဆိုပြီးတော့ဆရာမဆရာဝန်ဆရာမတွေကိုနှစ်စဉ်ပညာပေးတယ
်သွေးရင်းတကြားတဲ့ပမာဏကိုပုံမှန်ပမာဏအတွင်းရှိနေအောင်ထိန်းသိမ်းထားနိုင်မှုအတွက်စီးကျွတ်သွေးကျွတ်ဝေးနာရှင်တွေဟာစီးကျွတ်သွေးကျွတ်နဲ့ပတ်သက်တဲ့ဘုဒ္ဓအကြောင်းအရာတွေကိုတည်တည်ချာချာသိရှိထားဖို့လိုအပ်ပါတယ်စီးကျွတ်သွေးကျွတ်ဝေးနာရှင်တွေကိုလိုအပ်တဲ့အသိပညာဘုဒ္ဓတွေနဲ့လမ်းညွှန်မှုတွေကိုအချိန်ယူဆွေးနွေးတင်ကြားပေးနိုင်မှုအတွက်စီးကျွတ်သွေးကျွတ်ယောဂကုစင်တာလေးတွေအရေးတက်များများရှိလာတဲ့တယ်လို့ဝီတိုရီယာဆေးရုံမှ CEO ဖြစ်သူဒေါက်တာဒေါ်အေးဆန်ကပြောပါတယ
်တချို့လူနာတွေက specialist နဲ့တွေ့တယ်တွေ့တဲ့အချိန်မှာအချိန်ကနည်းနည်းနည်းတယ်တချို့ကမမေးရဘူးအဲ့ပါမမေးပြတဲ့ဟာတွေကိုအစားအသောက်တွေအဓိကလေ။အဆေးအကြောင်းရှင်းပြတာတွေ။နောက်ပြီးကြံတဲ့ investigation စစ်တာတွေ။တနေရာတွေလုံးလို့ရအောင်လုပ်ပေးထားတဲ့အတွက်ပြန်ထွက်လာရင်အမတို့ဘက်ကဝန်ထမ်းတွေ MO တွေကတရားရှင်းပြတယ်။အဓိကကစီးကျွတ်သမားတွေမှာအစားအသောက်နေထိုင်မှုပုံစံတွေပြောင်းလဲဖို့ကအဓိကဖြစ်တော့အဲ့ဒီနေထိုင်မှုပုံစံနဲ့ဒီ lifestyle နဲ့ဒီအစားအသောက်တွေကိုအချိန်ယူပြီးတရားရှင်းပြပြီးလေ။အာလုပ်တဲ့အတွက်လူနာအတွက်အကျိုးရှိတယ်။ နောက်အခုတင်မဲ့တင်တဲ့အလေဒါမျိုးတွေကိုများများလေးလုပ်ပြီးမယ်ဆိုရင်တော့ဒီပြည်သူလူထုအတွင်းမှာလည်းပိုပြီးအကျိုးရှိတာပေါ့နော
်စီကျူသီကျူယောဂရဲ့နောက်ဆက်တွဲစုစုတွေကိုရှောင်ကျဉ်နိုင်မှုအတွက်တွင်တခြားတဲ့ပမာဏကိုတည်တည်ချာချာထိမ့်သိမ့်ထားဖို့လိုအပ်ပါတယ်ဆရာဝန်ညွှန်ကြားချက်အတိုင်းလိုက်လာပြီးစီကျူသီကျူယောဂဖြစ်စေတဲ့အနေထိုင်ပြုမှုတွေကိုသတိပြုရှောင်ကျဉ်သင့်တယ်လို့ဗမောက်ခဒေါက်တာဦးတင်ဆွေလည်းကပြောပါတယ
်စီကျူဖြစ်ရတဲ့အကြောင်းရင်းကကျမကြီးနဲ့မိညွတ်တဲ့စားတောက်နေထိုင်မှုတွေပေါ့အဲဒါကြောင့် unhealthy diet တွေကြောင့်ကျွန်တော်ဖြစ်တယ်ပေါ့ချုံလွန်းစားစားငန်လွန်းစားစားအတီးကအစီများလွန်းတဲ့အစီတောင်မှကျွန်တော်တို့မဆောင်စီလိုဟာမျိုးပေါ့ပြေဝစီကြီးပေါ့အဲဒီတော့မတန့်ရှင်းတဲ့စားစားတွေပေါ့အဲဒီစားစားတွေကြောင့်ကြီးကျွတ်ကြီးရောဂါဖြစ်တယ်နောက်လူတွေကလုတ်တွေပဲလုတ်ကြတယ်စားတွေပဲတင်နေကြကိုယ်လက်လှုပ်ရှားမှုမှလုတ်ဖို့အချိန်တွေနည်းလာတယ်ကိုယ်လက်လှုပ်ရှားမှုလုတ်ဖို့နေရာတွေလည်းနည်းတယ်ကျောင်းနေမှာဆိုကိုယ်ကာယလက်ကျင်ကအသင်ခန်းစာတွေလည်းမရှိတော့ဘူးအချိန်တွေလည်းမရှိတော့ဘူးအဲ့တော့ကိုယ်ကရလှုပ်ရှားမှုတွေနည်းလာတဲ့အတွက်လူတွေကအစားအာဟာရမှာလည်းမှားလာတယ်လှုပ်ရှားမှုမှာလည်းနည်းလာလူတွေပုံပြီးဝါတယ်ဝါတဲ့နှုန်းသားတွေလည်းများလာတယ်အဲ့ဒါပြင်ကျွန်တော်အရက်နဲ့ဆေးလိပ်ပေါ့အရက်တောက်သုံးမှုတွေလည်းများတယ်ဆေးလိပ်တောက်သုံးမှုတွေလည်းများတယ်နော်အဲ့ဒါကြီးလေးချက်ကြောင့်ကျွန်တော်စီးကျူးသွေးယောဂါတွေကျွန်တော်တို့ဗမာပြည်မှာဒီမကောက်ကဘာမှာပို့ကြည့်ပုံများတယ်ပေါ့အဲ့ဒါပြင်နောက်ချက်တစ်ချက်ကတော့ stress ပေါ့ stress ပေါ့ stress စိတ်ပီစုမှုတွေအခုကဏ္ဍအလုံးမှာตัวนี้ตัวญาล่ะတော့ไอ้ stress นี่จ้องเลยจนซีจูตื้อโยคะนี่ปูยขึ้นละเลยแล้วจนอยู่ซ่าเลยเนาะ
ซีจูตื้อโยคะเวนาชินนี่เนี่ยซีจูตื้อโยคะเนี่ยปัดตะได้อธิปัญญาบุดุราฤကိုซ้อๆซีๆติชิอย่างจูดาปีสนิทจะไล่นาจินตองเยนอกเสร็จได้ซูจูฤကိုช่องจินနိုင်ในจองตะเรเปียวไล่ดาဖြစ်ပါတယ်จนตันซาวา
လူလူနဲ့ကျမရေကန္တာကိုနာဆင်ခဲ့ရတာပါရှင် VOA မြန်မာပိုင်းရဲ့ပုတ်ထူနေညာပဲအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်သွားမှာပါငြိမ်းချမ်းရေးအလားအလာအတွက်ပဋိပက္ခတွေရှိနေတာဟာဖြစ်ရဖြစ်စဉ်များတာဖြစ်တယ်ပဋိပက္ခဆိုတာတိုးတက်မှုရဲ့အခြေခံဖြစ်တယ်လို့ UPDJC ခေါ်ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူရဲကော်မတီ2ဥက္ကဋ္ဌဦးတူဝေကဆိုပါတယ်ဒါဖြစ်ရင်ဒီပဋိပက္ခတွေဘယ်အခြေအနေမှာတိုးတက်လာနိုင်မလဲဆိုတာဦးတူဝေနဲ့ဦးကျော်စန္ဒာတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင်
မြန်မာနိုင်ငံငင်းငင်းလာလာဟာပြည်သူတွေမျောလင်းချက်အတိုင်းတော့ကောင်းမှာသေးဘူးလို့ဆိုရမယ်ထင်ပါတယ်ဟုတ်ပါသလားဆရာ
ဒီလိုခင်ဗျာအခုတော့ဖြစ်ရင်မျောလင်းတဲ့အတိုင်းတော့အခြေခံမရောက်သေးဘူးလို့ခင်ဗျာနော်ဒါကတော့ဟိုကျိုးစားနေတယ်ဆိုတဲ့အခါကျတော့ဒါတနည်းတိတ်နေချင်းတော့အောင်မြင်ပါပဲတော်တော်လေးလောလောဆယ်တော့ဖြစ်ရင်ပြည်သူတွေမျောလင်းတဲ့အတိုင်းတော့ဖြစ်ရင်မရောက်သေးဘူးပေါ့ခင်ဗျာနော
်ဒါပေမဲ့တချို့ကအဆိုးမြင်တယ်လို့များဆရာယူဆလေမလားဦးသိန်းစိန်အစိုးရလက်ထက်ကတဲ့အခု NLD အစိုးရတက်လာတဲ့အချိန်မှာငင်းငင်းအလားလားပူပြီးတော့မှဆွေးယုတ်လာတယ်လို့သုံးသပ်ကြရလဲစီရတယ်သူတို့အမြင်ကအစိုးမြင်လွန်းသလားဆရာ
ဒီလိုကသူတို့ငင်းငင်းဆွေးနွေးလုပ်ကြအဲ့ဒါကတော့ဆွေးနွေးပွဲဟိုပေါ့နှစ်ပိုင်းဖြစ်သွားတာပေါ့ပထမပိုင်းကတော့ဦးသိန်းစိန်အစိုးရလက်ထက်မှာလိုက်တဲ့ကိစ္စကြက်ပေါ့နော်နောက်တစ်ခါကတော့ဦးသိန်းစိန်ပြီးတော့အစိုးရကြက်ပေါ့နော်အစိုးရဒီကိစ္စကြက်ဒီကိစ္စကြက်နှစ်ခုကတော့ပြင်โอ้โหเต็มชะชินิเปียไหนนะกว่าช้ามุชื่อเลยครับกว่าช้ามุชื่อเลยสุดาก็อ๋ออาจารย์เนี่ยแล้วเป็นตัวเนี่ยอาชีนี่บ่มูกี่ชื่อกว่าช้ามุชื่ออ่ะโหรู้แม่รอพี่เองอซูราพวกมาปูพี่แล้วตีลงมุชื่อเลยดูว่ามาบ่โหรู้แม่รอป่ะติดอซูราแล้วขึ้นนี่แล้วพี่ก็เลยโหตรุอติรุเตลุกอย่างนี้ขึ้นแต่คาจ้ะรอตบอดาอย่าบาจี้เลยเลยดิตัวดาแล้วเลยบ่เนาะอกูအစိုးရပြောင်းလဲကြတဲ့ခါကျတော့ဒါသူတို့ကပြောနေကြတယ်ဒီစိတ်ညီပုံရတယ်အစိုးရအဖွဲ့ထဲမှာဟိုမှာတရရဲ့အစိုးရအဖွဲ့အဲဒါသူတို့ကအခုမှတင်းချာပေါင်းရတယ်လို့ဆိုတော့ဟိုလိုမှလို့ခီလို့ဒီဘူးကအာတိတ်ပြီးတော့မရှိသေးဘူးလေနော်အဲ့ဒါကြီးကကြွားချမ်းရှိရတော့အမှန်ပဲကြွားချမ်းရှိတဲ့ခါကျတော့လောကကြံရတာနှေးတာပေါ့ခင်ဗျာအဲ့ဒီနှေးတာကိုဟိုလူတွေကအာဟရာကြီးဖြစ်တာပေါ့နော်
ဟုတ်ကဲ့
ငင်းကတော့ဒီလိုပြသူတို့ဒီလိုဆွေးရတဲ့နေရာမှာဆွေးရတဲ့နေရာမှာလည်းဒီခုသာသာပြီးသွားတဲ့အကြောင်းတစ်ခုရှိသေးကျွန်တော်အမြင်ပါတော့
ဟုတ်ကဲ့ပြောပါဦ
းဒါပါလဲဆိုတဲ့ခါတစ်ဖက်ကတစ်ဖက်ကတော့တိတ်ပြီးတော့ဟောညောင်မချက်တွေတိတ်ကြီးပြီးတော့အဲ့ဒီညောင်မချက်တွေကိုချက်ချင်းဖြစ်စီခြင်းတဲ့ဆန္ဒကြီးရှိတယ်အဲတစ်ဖက်ကတော့ဒီပြည်ပြည်လေးတွားခြင်းနဲ့ဆန္ဒကြီးအဲ့တော့ဒီကနောက်ပြီးတော့လည်းသူကညှိရခက်နေတာကြီးအဲ့လောက်ကြောင့်ညှိရခက်တာပါဒါကိုသဘောအားဖြင့်နားရည်နဲ့ဆိုရင်ဖြစ်ရင်ကျွန်တော်ဒီနေ့
ဟုတ်ကဲ့ဆရာကနာပြောတဲ့အထက်မှာနှစ်ဖက်ပေါ်ဆရာတစ်ဖက်ကတော့ခက်မြန်မြန်သွားကျင်တယ်မျောလင်းချက်သိမ့်များတယ်တစ်ဖက်ကတော့ဖြည်းဖြည်းသွားကျင်တယ်ဆိုတာဘယ်ဘက်နဲ့ဘယ်ဘက်လို့အတိအကျပြောလို့ရမလဲဆရာဘယ်ဘက်ကခက်မြန်မြန်သွားကျင်တယ်လဲဟုတ်ကဲ့
အခုကဒီလိုလေဟိုအခုဆွေးနေတာအတိအကျအားဖြင့်ရှိနေတာကတော့အစိုးရကတစ်ဖက်ပေါ်ဆရာနော်
အစိုးရကတည်းကလက်နက်ကန်ကျိုင်းသားလက်နက်ကန်အဖွဲ့ကြီးကတစ်ဖက်ပေါ့ဒီနှစ်ဖက်ရှိတာပေါ့နော်အစိုးရအဖွဲ့ထဲမှာလည်းကျွန်တော်ကျွန်တော်ပြောရခြင်းမှာတော့အစိုးရအဖွဲ့ထဲမှာလည်းအစိုးရဝန်ကြီးရဲ့အဖွဲ့ရဲ့တမတော်ရဲ့အဖွဲ့ပေါ့နော်အဲ့ဒီနှစ်ဖက်အဲဒီလေနိမဇာသားတို့ခွဲပြီးတော့ပြောရမယ်ဖြစ်နေတယ်။ဒါလို့ရဆိုတော့ကိုရင်းကဥဒိစေချက်လက်ချက်တုန်းကလေရှိရင်ဒီအစိုးရတခုကလည်းတစ်ခါလေညီညီညီကြီးနေပေါ့နော်။အဲစီးလုံးလုံးနဲ့တစ်ခါလေသဘောထားရမျှမိတယ်။အခုကတော့တစ်ဖက်နဲ့တစ်ဖက်ပြန်ကြည့်နေရဘူးဘတော်မျိုးရှိတယ်လေ။အဲဒါကြောင့်ကိုရင်းကတော့အဓိကထားနေတော့အစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့ဆိုပါစို့ကျွန်တော်အမြင်ပြောတာပါ။တိုင်းသားလက်နက်ကိုင်အဖွဲ့ကလည်းတစ်ခါလေသူတို့ဥပမာအဖြစ်အာဒီခါငင်းရတဲ့ကာလမှာဒီကျွန်တော်ရဲ့ပြည်ထောင်စုကြီးကိုဒီမိုကရေစီဆက်တဲ့ပြည်ထောင်စုကြီးကိုတူဆောက်ခြင်းနဲ့အဲ့ဒီကတည်းကလည်းလမ်းကြီးနဲ့ချောက်ကြီးနဲ့အောင်းကြီးနဲ့ဆိုတဲ့သာသာစိုးလို့ဖြစ်နေတယ်။အဲ့ဒါကလည်းဒါတစ်စိမ့်လေးကြီးမရဘူး။ဟုတ်လားတစ်စိမ့်လေးလုံးကဖြစ်နေဆိုတာလေးတော့အဲ့ဒါကြီးကြီးကိုဖတ်နေတယ်လို့ယူဆတယ်။အဲ့ဒီကြီးကိုဟိုကောင်းဆောင်လေးပေါ်မှာဒီဒီလာတော့ဗျာအမျိုးမျိုးရှိရှိနဲ့တစ်ဖက်ကတော့တစ်စိမ့်ကြီးမယ်ဆိုရင်တော့ကြီးနေဒါအခက်အခဲရှိလို့ကျွန်တော်တို့ပြတ်တာပဲနော်
။ဟုတ်ကဲ့အခုတခါနည်းနည်းအစည်းအဝေးအချက်အလက်လေးတွေကိုပြောမယ်ဆိုရင်မြောက်ပိုင်းကတချို့မဟာမိတ်အဖွဲ့လို့ပြောတဲ့အဲဒီတောင်ပလောင်တို့အာကူဂန်တို့ AA တို့လိုအဖွဲ့တွေကိုညီညာရေးအတွက်ဆွေးနွေးပဲဖြစ်တော့မှဒီဘက်ကသဘောမထားနိုင်ဘူးဆရာအဲ့ဒါကောဘာကြောင့်လောက်ထိအခက်အခဲဖြစ်ရပါသလဲတမန်တော်ကဘာကြောင့်များသူတို့လက်ခံဖို့ဒီလောက်ထိခက်ခဲနေလို့ထင်ပါလဲခင်ဗျာအ
ဲ့ဒါကတော့ဟိုတယောက်တယောက်တစ်ဖက်နဲ့နားလည်မှုပဲဗျာကျွန်တော်အမြင်ကျွန်တော်တီးတလောက်ကတော့ဖြစ်ရင်တစ်ပတ်စလုံးကသူသူ့ဆိုပြီးဆွေးနွေးကြနေကြဆွေးနွေးကြတဲ့အစားကိုအခက်အခဲဖြစ်နေတာပါဆိုတော့သူတို့ကတစ်ပတ်နဲ့ဆိုတာတန်မြတ်လေးတွေရှိပြီးတော့ဟိုတဲ့ကြီးတွေ့ဖို့ဖြစ်နေတယ်အမှန်တမ်းကတော့တကယ်ဓာတ်ရကဝင်ပြီးတော့တူပြီးတယ်လူကောင်းကောင်းပေါ့ညာတော့တကယ်အပြောအမြင်ရှိရှိနဲ့အဲ့လိုတူပြီးတယ်လူသူတို့ပြောနေလို့ရတယ်ကျွန်တော်အမြင်ရတယ်တစ်ပတ်စလုံးကအတူတူကများတာဝူးကြည့်ပြီးရပါပဲလို့ဟိုသူတို့စိတ်ထဲမှာဒီကြောက်ကြောက်ကမဆွေးနွေးခြင်းမကြောက်ဒီမကြိုက်ဘူးဆိုတဲ့သဘောမျိုးလည်းမဟုတ်ဘူးဗျကျွန်တော်အမြင်ကတော့အကယ်၍သာဓာတ်ရဲလူကောင်းကောင်းတယောက်ရမယ်ဆိုလို့ရှိရင်ဒီဟာကြီးကပြဿနာပြည်လေသွားနိုင်တယ်လို့ထင်တယ်အဲ့ဒီလောက်ကွာလေကျွန်တော်အမြင်ကလို့ရှိရင်အခုဆိုရင်သူတို့လုပ်နေတဲ့ဟာကဟိုတေးဟိုပါတေးဝင်ခေါ်တော့ပဲဗျာတေးဝင်ဆွေးနွေးဝင်ပြီးလုပ်နေရတဲ့ခါကျအဲ့ဒီဝင်လိုက်တဲ့နေရာမှာအဖြစ်အခက်အခဲတွေရှိပါနေနေဖြစ်တယ်ရ
ဟုတ်ကဲ့
အဲ့ဒီတရားဝင်မှုတဲ့နေရာဟိုဘာပေါ့ဟိုရိုးရိုးဆူနီးဝဲတွေနေနေလုပ်ပြီးလို့ရှိရင်နေနေပြီးမယ်လို့ထင်တာပဲ
ဟုတ်ကဲ့ဆိုတော့နှစ်ဖက်စလုံးကယုံကြည်နိုင်လောက်တဲ့ဂျာဝင်စစ်ဆက်ပြီးမယ်လို့ဆိုတဲ့နေရာမှာတရုတ်ကိုပဲလို့သဘောထားမှလည်းခင်ဗျာတရုတ်အခုဆိုရင်လည်းပဲတရုတ်အထုကူစလေကမြန်မာနိုင်ငံကိုရောက်နေတယ်သူတို့နဲ့ဆွေးနွေးရမကြာခဏလုပ်နေရလဲကြားပါတယ်ဆိုတော့တရုတ်ရဲ့အခန့်ကဏ္ဍကဒီနေရာမှာအဆုံးမတက်ဘူးလားခင်ဗျာ
အဲဒီလိုပြေအခုညီရလည်းပဲအများကြီးလိုအပ်ပါရဲ့နော်ဒါအတော့ကောင်းနေကောင်းပါလေတိုးတိုးလေးပဲကျွန်တော်တို့ဟိုတိုက်ကြီးပြန်မှရှိနေတဲ့လူတွေလည်းဒီကြားထဲမှာအများကြီးလုပ်ပေးနိုင်တဲ့လူတွေရှိတယ်ပြန်တစ်ခက်ကြီးဒါလိုပို့ပြီးတော့ပြင်နိုင်တဲ့လူတွေရှိတယ်အဲ့ဒီဟာလေးကိုအစီအစဉ်လေးကျဲတယ်နဲ့လုပ်ပေးဖို့အရေးကြီးတယ်တိကျတယ်အတိုင်းအရေးကြီးပါလေနောက်ပြီးတော့တိကျပါလေဆိုတော့အစိုးရရောလက်နက်ကိုင်ရဲ့ရာစုတွေရောသူ့လေးစားနေတဲ့အခြေအနေလေအဲ့တော့ဒီအများကြီးပြည်ပေးနိုင်တဲ့အခြေအနေမှာရှိပါတယ်အဲ့ဒါရောဒီလိုကဒီဒီနဲ့လီရောပေါင်းလိုက်ရင်တော့ဒီအဲဒါကျွန်တော်တို့ဟိုပါဗျာဟိုအများကြီးကောင်းရပါပေါ့ဟုတ်ပြီလား
ဟုတ်ကဲ့ဆိုတော့ဆရာရေအဲ့တော့ပြည်တွင်းကကူညီနိုင်တဲ့လူရှိရဲဆိုတာကအဲ့ဒီကူညီနိုင်တဲ့လူကမကူညီဖြစ်နေတာဘာကြောင့်ဘာများအခက်အခဲကြုံနေရလို့လဲခင်ဗျာသူမ
ဒီလိုရတို့အခုအဲ့ဒီလိုဟိုဒီရကူတဲ့လူကသူကလွတ်လွတ်လပ်လပ်ကြီးဟိုဘက်နဲ့သွားတည်ဒီဘက်နဲ့သွားတည်ဒီလိုဒါလည်းလုပ်လို့ရတာမဟုတ်ဘူးကြာ။သွားတဲ့အခါမှာနှစ်ဖက်စလုံးကနားလည်မှုကြီးကအဲ့ဒီဟာကတော်တော်ကြီးကြံ့ကြာနေလို့ရှိတယ်။ကျွန်တော်အမြင်ပြောရရင်ကျွန်တော်ကြည့်ဆက်ရတဲ့အခါကြည့်ရတာကတော့ဟိုဒီနှစ်ဖက်စလုံးကနေပြီးတော့ဟိုသဘောတူခုတ်ကြည့်ချက်ရအောင်ယူဖို့ဆိုတာကနည်းနည်းလေးပြင့်ပြီးပုံရတယ်။အဲ့ဒီနှစ်ဖက်စလုံးကလည်းကြည့်ခင်ဗျားတို့ကူပေးနေတော့ဆိုပြီးလုပ်လို့ရှိရင်ဒါနည်းနည်းစရာပြီးတော့မယ်လို့ထင်တယ်ညာ။
ဟုတ်ကဲ့အဲ့ဒီအဖွဲ့ကဘယ်သူတွေလဲခင်ဗျာဆရာတို့ UPDJC အနေနဲ့ရောအဲ့ဒီလိုအခက်ခဏတော့မယူနိုင်ဘူးလားခင်ဗျာ
ကျွန်တော်တို့ကတော့ဒီလိုကြီး UPDJC ရေလို့ဟိုဟာမဟုတ်ဘူးကျွန်တော်တို့အခုစဉ်းစားနေတာပေါ့နော်အဲ့ဒါလည်းတစ်ခုပေါ့တစ်ခုကတော့ကျွန်တော်တို့ UPDJC ထဲမှာလည်းပဲနိုင်ငံရေးပါတီအဖွဲ့တွေပါတယ်ရနော်အဲ့ဒီနိုင်ငံရေးပါတီအဖွဲ့တွေကလည်းပဲအမားတဲ့ဒီငွေကြေးတွေမှာဆိုလို့ရှိရင်ပြီးတော့ကြားအများကြီးလုပ်နေတဲ့အခြေအနေရှိပါတယ်အဲ့ဒီလို
လုပ်ပြီးနိုင်ဖို့လေကျွန်တော်တို့ကတော့အများကြီးစဉ်းစားတာပေါ့ဗျာဘယ်လိုလုပ်ကြည့်ရမလဲဆိုတာလေအဲဒါကတစ်ခုပါအကြောင်းတစ်ခုပေါ့နိုင်ငံရေးပါတီဒီတဲကအဲ့ဒါဒီအစိုးရနဲ့လက်နက်ကင်အားစုတွေကြားထဲမှာပြေးလို့ပေါ့ဟိုဘူးပြီးတော့တောင်းပြီးလို့ကူညီပေးလို့ဆိုတာလေပဲတတိုင်းကစားအပြင်လည်းကောင်းတယ်အားလုံးစုလိုက်ပေါ့ဗျာကျွန်တော်နိုင်ငံရေးပါတီရဲ့ပါမယ်နောက်ပြီးတော့ခုနလိုတစ်သက်သူတို့ဟိုနားလည်မှုရှိပြီးသားလေအစိုးရလည်းပဲယုံကြည်မှုရှိပြီးသားလက်နက်ကင်ကလည်းယုံကြည်မှုရှိပြီးသားလူတွေကကြားထဲမှာဝင်ရတယ်အဲ့ဒီလူတွေရဲ့နိုင်ငံရေးပါတီတွေကခင်ဗျားခင်ဗျားပြောတယ်
ဟုတ်ကဲ့အခုမြန်မာနိုင်ငံမှာစီးပွားရေးနိုင်ငံရေးလူမှုရေးပြည်ရေးအဖက်ဖက်ကတွတ်တက်သင်းသလောက်မတွတ်တက်ဘူးဆိုတာကိုလူတွေကညည်းကြတာလည်းရှိပါသေးတယ်ညဉ့်ဉန်ရေးမရတာအပြင်ပေါ့ခင်ဗျာဆိုတော့အဲ့ဒီတွတ်တက်မှုမရတာဟာလည်းပဲညဉ့်ဉန်ရေးမရလို့ဖြစ်တယ်ဆိုပြီးတော့တချို့ကခြုံငုံသုံးသပ်ကြတယ်အဲ့ဒါကဘလောက်မှန်ပါသလဲတခြားကဏ္ဍတွေမှာတွတ်တက်မှုနှောင့်နှေးရခြင်းဟာဒီညဉ့်ဉန်ရေးကြောင့်လို့ဆိုတာဟာပဲတိုင်းတာဒီမှန်ကန်တယ်လို့ဆရာလက်ခံလို့ပါတယ
်အဲ့ဒီရင်းရင်းမှာလည်းအစ်ပြောအကြီးကအကြောင်းကြီးဖြစ်တယ်လေညာနော်ဒီရင်းရင်းမရှိတော့ခါကြတဲ့ဟိုဒီခါကျတဲ့လူတွေရဲ့စိတ်ဖြစ်မှာလည်းဒီခါကျတဲ့တန်ရတွေဖြစ်စိတ်ဆင်းရဲမှုတွေဖြစ်တကယ်တိုက်ပွဲတွေလည်းဖြစ်ဟလာတည်တဲ့လူတွေကတန်ရတွေလည်းဖြစ်တဲ့ခါကျတော့နောက်ပြီးတော့လည်းဒီခုနကပြောတဲ့ရင်းရင်းမရှိတဲ့ခါကျတော့ညီညီရဲ့ဖြစ်သွားတယ်စီးပွားရေးလည်းဖြစ်သွားတယ်ဟုတ်တယ်ဟိုလာလူမျိုးရေးလုပ်ငန်းတွေကလည်းဖြစ်သွားတယ်ပေါ့အဲ့တော့ညီရဲ့အကြီးကအချက်တည်းမှာပါပါလေညာနော
်ဆရာတော်နောက်ဆုံးတစ်ခုလွှမ်းညွှန်ပြီးတော့မေးချင်တာကမြန်မာနိုင်ငံတင်မကပါဘူးလွတ်လပ်ရေးရပြည်နောက်ကိုလိုနီဘဝကနေပြီးလွတ်ကျွတ်လာတဲ့နိုင်ငံတိုင်းမှာပြည်တွင်းစစ်ဆိုတာအနေနဲ့အများကြုံခဲ့ကြပါတယ်ကျန်တဲ့နိုင်ငံတွေမှာအကုန်လုံးပြည်လဲငင်းကြမ်းသွားကြပေမဲ့မြန်မာနိုင်ငံတနိုင်ငံရဲ့ဘာကြောင့်အများဆုံးနောက်ကျကြံရင်ခက်တယ်လဲဆိုတာဆရာအကြံမြင့်လွှမ်းချုံသုံးသပ်ပြောလို့ရမလားခင်ဗျာ
လုံးရကျွန်တော်ဒီကရှိတာဒါမှဆားလို့ရနေရမှာကြားပဲနော်။နောက်ပြီးတော့လေအဲ့ဒီ ticket situation လေတိုးတက်မှာဆိုတာလေဒါဖြစ်ဖို့ပြရမှာ direct ticket ကြီးရပါဗျာနော်။ pieces ရဲ့ pieces ရဲ့ဖြစ်ပြီးတော့မှအပြေကောင်းတဲ့ pieces ကိုရောက်လာမှာပဲလေ။ဟုတ်တယ်ဟုတ်လား။အဲ့ဒါကတော့နေရာနဲ့မြန်မာတစ်ခုပဲကြားမယ်။ကျွန်တော်တိုင်းပြည်နယ်ရဲ့နေရာကတော့အစတုန်းကဟိုတန်ပြရနဲ့လာတဲ့ဟာကြီးကများတော့အဲ့ဒီတန်ပြကိုရှင်းလို့ကလိုအပ်နေတဲ့ခါကျတော့ဒါနေနေတာပါ။ဒါပါပဲဖြစ်ဖြစ်ဒီဒါလည်းဒီကမိရတော့ညီငယ်ကြီးရတော့ရရရမှာပဲအဲ့တော့ညီငယ်လေးပါတဲ့လူတွေကဒီဥစ္စာကိုတကောကိုနားလေညံ့ညာလိုက်ဖို့လို့ဟုတ်လားဒါတတိပက္ခဆိုတော့ရှိမယ်တတိပက္ခရှိရင်တခါညီငယ်ကြီးရမယ်ဆိုတာရှိတယ်ကိုကိုရင်တာဝန်နဲ့နေရာမှာတတိပက္ခဖြစ်အောင်မလုပ်ရဲနဲ့ညီငယ်ရအောင်လုပ်ဖို့ဒီလိုအပ်တယ်လို့ဆိုတဲ့စိတ်ဓာတ်ကိုဖြစ်လာရင်စိတ်ကလေးတစ်ခုပဲအဲ့ဒါဖြစ်လာရင်ညီငယ်ကြီးမညံ့ရမယ်လို့
ဥကြောစနာရမြမအရေးသုံးသက်ချက်ကိုကြားခဲ့ရတာပါရှင်ခုတော့လာမယ့်စနေနေ့ည9:00နာရီတိုင်းလေးလိုင်းအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်ကြည့်ရအောင်ပ
ါဒေါရရှင်များရှင်မြန်မာနိုင်ငံမှာငင်းကြေးရေးအတွက်ဆွေးနွေးပွဲတွေကြန့်ကြာနေချိန်မှာပဲတရုတ်နိုင်ငံကအာရှရေးရာအထူးကူစလေဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါအဝင်မြမအစိုးရနဲ့စစ်တပ်ထိပ်တန်းခေါင်းဆောင်တွေတိုင်းနာလက်နက်ကိုင်အဖွဲ့တွေနဲ့မကြသေးခင်ကပဲတွေ့ဆုံပြီးဆွေးနွေးမှုတွေဖြစ်မြောက်ရေးတိုက်တွန်းနေပါတယ်။တကယ်တော့မြန်မာနိုင်ငံမှာလက်နက်ကိုင်ပြပခတွေအဆုံးသက်ရေးတရုတ်နိုင်ငံသာမကဂျပန်နဲ့အမေရိကန်စတဲ့ဒီအာရှနဲ့အနောက်နိုင်ငံတွေကလည်းပါဝင်ကူညီဖို့ကတိပြုထားကြတာပါ။မြန်မာနိုင်ငံပြည်တွင်းငင်းကြေးမှာအရှိနဲ့အနောက်ချင်းကပ်ပုံဘာတွေများကွာခြားနေပါလဲ။ဘယ်သူအကူအညီကပိုးပြီးအကျိုးများနိုင်ပါသလဲ။စူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်နေလိုက်အစီအစဉ်ကကြိုဆိုပါရစေ
။တိုက်ရိုက်နေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ခုတော့အားကစားကဏ္ဍပါ။ဒီသတင်းပါအားကစားအစီအစဉ်မှာတော့လာမယ့်စနေနေ့မှာကံမဲ့ Liverpool နဲ့ Real Madrid တို့ Champions League ဘောလုံးပွဲအကျိုးသုံးသပ်ချက်မြန်မာလက်ရွေးစင်အသင်းအတွက်နှီးပြအဖွဲခံထားလိုက်တဲ့အပေါ်အမြင်နဲ့ထိုင်းမှာအောင်မြင်နေတဲ့လက်ရွေးစင်ကစားသမားအောင်သူအကြောင်းတွေကိုနားဆင်ရပါမယ်။အားကစားကလောင်ရှင်ကိုဝနကိုနဲ့ဆက်သွယ်မင်းမြမီကိုကျကျော်သိန်းကစီစဉ်တင်ဆက်ထားပါတယ်။
ကိုနာကိုရေဒါမဲ26နှစ်ဆိုရင်ကျွန်တော်တို့ဒီကလပ်အသင်းရဲ့ပြိုင်ပွဲမှာဒါအကြီးမားဆုံးပြိုင်ပွဲလို့ပြောကြတဲ့ချန်ပီယံစ်လိပြိုင်ပွဲလာတော့မယ်အဲဒီမှာလီဗာပူးနဲ့ရီယယ်မက်ဒရစ်နဲ့ကမ်းမယ်ဆိုတော့လီဗာပူးနဲ့ရီယယ်မက်ဒရစ်ကဒါ17နှစ်ကြာပြီးတော့မှဒီချန်ပီယံစ်လိပြိုင်ပွဲမှာနှစ်သင်းပြန်တွေ့ကြတာပေါ့လေသူတို့နောက်ဆုံးချန်ပီယံစ်လိမှာတွေ့ခဲ့ဘူးတာက2014 2015တို့ကအုပ်စုအဆင့်မှာသူတို့တွေ့ခဲ့ဘူးလေအဲဒီအဆင့်မှာလည်းပဲနှစ်ပွဲစလုံးကိုရီယယ်မက်ဒရစ်ကနိုင်ထားဘူးလေဆိုတော့အခုကံမဲ့တော့ final ပွဲကိုကျွန်တော်တို့ကြည့်ကြမယ်ဆိုရင်အသင်းနှစ်သင်းရဲ့လက်ရှိအနေထားကဘယ်လိုရှိလဲသူတို့အကောင်းဆုံးအနေထားမှာရှိနေကြလား
ဟုတ်ကဲ့ဗျာနှစ်သင်းလုံးရဲ့ခြေစွမ်းကတော့လက်ရှိအနေထားမှာအကောင်းဆုံးကိုပြောလို့ရတယ်ဗျာဘာဖြစ်လို့ဆိုကြလီဗာပူးအသင်းကိုပြန်ကြည့်မယ်ဆိုရင်ဒါဒီနေ့ channel လေးမှာပေါ့နော်တိုက်စစ်ကဆာလက်ကေဖရီမီနိုရဲ့ဒီမာမီရဲ့ပေါ့နော်သူတို့၃ယောက်ကတော့အသင်းကိုစုစုပေါင်းအားဖြင့်29ဂိုးကြီးရှိတာလေဗျာဒီရီယယ်မက်ဒရစ်အသင်းကိုကြည့်မယ်ဆိုရင်လည်းကိုဒီဆီယိုနယ်ဒိုကဒီ15ဂိုးအထိတင်တယ်ပေါ့နော်ချန်ပီယံလိမှာပဲလာလီဂါမှာလည်းတင်တာလည်းရှိပါတယ်နောက်ပြီးတော့ဒါရီယယ်အသင်းရဲ့တက်စင်မှာကဘာဒီမှာတော့6ဂိုးပဲတင်ထားတယ်ဆီယိုနယ်ဒိုကအများဆုံး15ဂိုးပဲတင်ထားဆိုပေမဲ့ကျန်တဲ့ကစားသမားတွေကလည်းသူတို့မှာဥရောပရဲ့အကောင်းဆုံးကစားသမားအဆင့်ရှိတယ်ဗျအဲ့တော့လက်ရှိအနေအထားရတော့မတင်လို့ရချီစွမ်းရတော့အကောင်းဆုံးပုံစံအနေအထားမှာရှိရဒါပေမဲ့ဒီမှာဆိုတဲ့အတော့ဒါ channel လေးဖိုင်နယ်ရအများကြီးကစားခဲ့ပြီလက်ရှိ champion ဖြစ်သူလို့ဒါ Liverpool အသင်းတဲ့ဒီကစားသမားအင်အားမှာတော့ဒါနာတော့ပြတော့အသာရနေလို့ပြောလို့ရတယ်ဗျ
ဟုတ်ကဲ့ဆိုတော့ဝါရကြည့်မယ်ဆိုရင်တော့ Real Madrid ကတာတယ်လို့ပြောလို့ရတာပေါ့နော် तू ကလက်ရှိကလည်း2ချိန်ဆက်တဲ့ရထားပြီးဒီချိန်ကဒါ3ချိန်မြောက်3ချိန်မြောက်ရတယ်ဆိုရင်လည်းဒါ
3ချိန်မြောက်ဟုတ်ကဲ့ဗျ
3ချိန်ချိုးအောင်မယ
်3ချိန်ဖြစ်သွားပါဘူ
းစုစုပေါင်းလည်းသူက12ချိန်ရထားတယ်13ချိန်မြောက်ဆိုတော့ Real Madrid ကတော့အတကုံအားကုန်ထုတ်ပြီးတော့ချမှာပဲတခါတစ်ဖက်ကလီဗာပူးကလည်းပဲသူက5ချိန်ချန်ပီယံဖြစ်ထားတယ်ဒါဒီချိန်က6ချိန်ချန်ပီယံဖြစ်ဖို့ဆိုတော့ပွဲကတော့အကျိတ်နဲ့ဖြစ်မှာတည်ကြတာပေါ့ဗျာနော်ဆိုတော့မြန်မာပရိသတ်အများစုကရောဒီနှစ်သင်းမှာဘယ်သင်းကိုအဓိကပို့ပြီးအားပေးကြလဲ
ဟုတ်ကဲ့ဗျာဒီပြီးတဲ့အင်္ဂလန်အသင်းလီဗာပူးပါနေတော့လီဗာပူးအသင်းကိုပဲအားပေးကြမယ်ထင်တယ်ဗျာဒါပေမဲ့လည်းဟိုရီယယ်မက်ဒရစ်အသင်းကိုလည်းအားပေးကြတဲ့ပရိသတ်တွေကတော့ရှိကြကြဘာဖြစ်လို့ဆိုတော့ဒီတချို့လီဗာပူးပရိသတ်တွေကတော့လီဗာပူးအသင်းကိုအားပေးမယ်ဒါမှမဟုတ်ပဲမဲတခြားမန်ယူဖန်တို့ချက်စီဖန်တို့ကလည်းဒါလီဗာပူးအသင်းကိုအားပေးမယ်လို့တချို့တော့ရှိရတယ်ဒါပေမဲ့အများစုကဒါဒီလေလီမှာလီဗာပူးအသင်းရဲ့ဂျန်ပက်တီဆိုတော့ရီယယ်မက်ဒရစ်ကိုအားပေးမဲ့လူတွေလည်းရှိကြတယ်ဗျာ
ဟုတ်ကဲ့ကျွန်တော်လေ့လာကြည့်တဲ့လောက်တော့ဒီနှစ်သင်းမှာခန်စစ်ကတော့မတည်မြင်ဗျာခန်စစ်တို့ဟိုဂိုးတို့ပေါ့နော်တိတ်ပြီးတော့မကွာလှဘူးဆိုတော့ဂိုးတွေတစ်ပတ်နဲ့တစ်ပတ်အပြန်အလှန်သွင်းမဲ့အနေထားမျိုးများကိုနောက်ကိုခံမှန်းလား
ဟုတ်ကဲ့ဗျာဒီပွဲကကျွန်တော်ခုနပြောခဲ့တယ်လို့ပဲနှစ်သင်းလုံးကတိုက်စစ်အရင်ကောင်းနေကြဒီချုံးထွက်ပွဲတွေမှာဆိုရင်လည်းတိုက်စစ်ကပွဲတိုင်းဒီပါ၃-၄ဂိုးတွေအထိပေါ့နော်ကြာပါကြတာတွေ့ရတယ်ပေါ့နော်အဲ့တော့ဒီပွဲကဂိုးများမဲ့ပွဲလို့တော့ကျွန်တော်လည်းခံမမိပါလဲက
ြဟုတ်ကဲ့ဆိုတော့နှစ်သင်းထဲမှာနှာတပြားတန်နိုင်တဲ့အသင်းကိုရွေးပါဆိုရင်ကိုကိုနောက်ကိုဘယ်အသင်းကိုရွေးမလဲ
ဟုတ်ကဲ့ဗျဒါကတော့အားလုံးလည်းသိကြတယ်ပေါ့နော်ရီယယ်မက်ဒရစ်အသင်းကတော့ဒါရှေ့လယ်နောက်မှာအကောင်းဆုံးအနေအထားရှိတယ်ကနောက်တက်မှဆိုရင်လည်းဒီကာပါဟဲယာဒီနေ့ကပွဲမှာပြန်ကန်ပြီးတော့ဒဏ်ရာနေတင်ကောင်းလာပြီအဲ့တော့နောက်တက်မှဆိုရင်လည်းအဲ့ဘာမို့ရင်ဘာရောရင်ကပါအဲ့ဒီဘက်မှာလည်းမာဆယ်လိုလည်းရှိရပါတော့။ကိုယ်လည်းမှာဆိုရင်တိုနီကူမိုဒရစ်တို့ကတ်စနေရိုရှိတယ်။တိုက်စစ်မှာဆိုရင်လည်းဒီဒီစီတိုက်စစ်တွေပေါ့နော်။ဒီဖန်စီမှာရယ်ဒီစီဝန်တွေကပေးတိုက်စစ်တွေရှိ။အဲ့တော့ရီးအသင်းရတာဒီအဓိကကစားသမားတွေလည်းဒါဒီပွဲမှာလုံးဝအင်ပီအပြင်းနဲ့ဒါပြန်ပြီးတော့ပါလာမှာဆိုတော့ရင်ထက်တောင်ပို့ပြီးတော့ကောင်းသွားတယ်ပေါ့နော်။အဲ့တော့ဒီရီယယ်တင်းနေတဲ့ဒီဆာလက်ကိုတော့ထိန်းရမယ်ကြဆာလက်တယောက်လောက်ကိုလာထိန်းလိုက်မယ်ဆိုရင်ဒီဖေဗီနိုနဲ့မာမီလောက်ကတော့ဒီသူတို့ကလည်းကောင်းတော့ကောင်းကြပါလားဒါပေမဲ့ရီယယ်နောက်တဲ့ရာမိုးတို့မာဆယ်လိုလိုရတယ်ရှိနေတော့အဲ့နှစ်ယောက်ကိုတော့ဒါဒီရီယယ်နောက်တဲ့ထိန်းနိုင်မယ်ကြဆာလက်တယောက်ကိုပဲသတိထားမယ်အနေထားရှိနေတယ်ဆို
အခုကျွန်တော်တို့မြန်မာဘောလုံးပဲတစ်ချက်ဆက်ပြီးတော့လက်ကြည့်ကြအောင်ပါကိုနောက်ကိုကြီးဆိုတော့မြန်မာလေပြင်းစင်အတင်းအတွဲနီးပြအဖွဲ့အသစ်ရောက်လာပြီဂျာမန်နီးပြတွေပေါ့နော်ဆိုတော့နီးပြအဖွဲ့အသစ်ရဲ့လေပြင်းစင်အတင်းကိုအောင်မြင်အောင်ကိုင်နိုင်ကြအလားလားဘယ်လိုများသုံးသပ်ကြလဲကိုနောက်ကို
ဟုတ်ကဲ့ဗျာအများစုကတော့ဒီဂျာမန်နီးပြပေါ့နော်အသက်က48နှစ်ရှိပြီဗျာတွန်နင်ဟေးပေါ့နော်အများစုဆိုရင်ကြတာတော့သူကအာဖရိကအတင်းတွေကိုပဲနီးပြအထိကိုင်နေပြီလားဒီအာရှဘောလုံးပမာဆိုရင်ဒါပါရင်းဘောလုံးဝတ်ချက်မှာ listing ကြိုက်တာအမီနဲ့ပဲခဏအကန်ပြီးရယ်။နောက်အာရှအသင်းတွေကိုမကန်ဘူးပေါ့နော် sorry club ကိုတော့ကန်ပြီးရယ်ဒါပေမဲ့အာရှလေးရင်းအသင်းတွေကိုမကန်ခဲ့ဘူး။အဲ့ချက်ပို့ပြီးတော့ဒါအာဆီယံဘောလုံးအသင်းတွေလည်းမကန်ခဲ့ဘူးတော့ အတွေ့အကြုံပေါ့နော်အာဆီယံဘောလုံးကြောင်းကိုမသိတဲ့မိသားတယောက်ကိုခန့်တယ်ဆိုပြီးတော့သူ့အိမ်မှုရောရှိနေတာနောက်ပြီးတော့သူ့ရဲ့ profile ကိုပြန်ကြည့်မယ်ဆိုရင်လည်းဒါလိုက်ဘီးရီးယားလို့ရဝမ်ဒါလို့ဒီအာဖရိကအသင်းတွေပဲကင်ကျဲပြီးတော့ဆိုတော့ပေါ့နော်နောက်ပြီးတော့သူကင်ခဲ့တာလည်းနှစ်နှစ်ကအများဆုံးပေါ့နော်ကျန်တဲ့အသင်းတွေမှာတစ်နှစ်ပဲကင်ခဲ့ပြီးတော့ဆိုတော့အဲ့ပိုင်းနဲ့ပတ်သက်ပြီးတော့ဒီမီဒီယာပေါ်မှာတချို့ဘောလုံးကြားကျင်နေသူတွေအများစုရောဒီအားကစားမီဒီယာအတိုင်းဝိုင်းမှာရောဒီသူ့ရဲ့အာဆီယံဘောလုံးအကြောင်းမသိတာရယ်နောက်ပြီးတော့ရေရှည်ကင်တွေဘူးတာမရှိရတဲ့အကြောင်းသူ့ရဲ့ရည်ချင်းသူ့ရဲ့ကင်တွေပုံသူ့ရဲ့ဆန်းဆောင်မှုနဲ့ပတ်သက်ပြီးတော့စိုးရိမ်မှုတွေရောရှိရတွေ့ရတယ်က
ဟုတ်ကဲ့ဆိုတော့မြန်မာလေယာဉ်ဘောလုံးအသင်းဆိုလို့လက်ရှိမှာကျွန်တော်တို့မြန်မာလေယာဉ်ဘောလုံးအသင်းသားတွေတဲကပြပမှာထွက်ကစားပြီးတော့အအောင်မြင်ဆုံးဖြစ်နေတာကတော့အောင်သူပေါ့ဗျာနော်ပူလစ်စတီရိုမှာကစားနေတာအောင်သူကတော်တော်လေးကို
ဟုတ်ပါတယ်
ခိုင်းမှာတော်တော်လေးကိုအောင်မြင်နေတဲ့အခါကျတော့ထွက်ကစားပူးတဲ့ဘောလုံးသမားတွေတဲမှာအောင်မြင်ဆုံးဘောလုံးသမားလူတောင်မှပြောကြတဲ့အခါကျတော့အောင်သူရဲ့အခြေအနေအလားအလာကိုရောကိုဝနာကိုဘယ်လိုသုံးသပ်လဲအောင်သူလက်ရှိအနေထားရှေ့အလားလား
ဟုတ်ကဲ့ဗျာအခုသူကတော့လက်ရှိထိုင်းပရီးမီးယားလီဂ်16ပွဲစုံရဲ့အချိန်မှာ save goal တွေသွင်းလာတာကဒီထိုင်းပရီးမီးယားလီဂ်ရဲ့အကူအသွင်းတန်းစီပြားမှာလည်းဒီနေ့ပွဲစဉ်တွေအထိပေါ့နော်သူစင်လေးမှာရက်တည်နေတာဗျာဒီဘရာဇီးတိုက်စစ်မှုတွေကတော့ဒါ14 goal ကတော့အများဆုံးသွင်းထားတယ်ဗျာပူရီယန်ဘရာဇီးတိုက်စစ်မှုတွေက14 goal သွင်းထားတယ်အဲသူကလက်ရှိချိန်ဒီ save goal သွင်းထားတယ်နောက်ပွဲတွေလည်းကျန်တဲ့အတွက်ဒီအောင်သူအနေနဲ့အာထိုင်းပရီးမီးယားလီဂ်ရဲ့ဂိုးသွင်းအများဆုံးဆုကိုတော့ညွန်မှန်းနိုင်တဲ့အနေအထားမှာရှိတယ်။နောက်ပြီးတော့သူ့ရဲ့အခြေစွမ်းကလည်းအခုဒီသူ့ကလပ်မှာတော်တော်လေးကိုအရေးပါနေတယ်ဗျာ။သူကတိုက်စစ်ကိုဖန်တီးနိုင်တဲ့အနေလည်းရှိတယ်။နောက်ကိုယ်တိုင်လည်းဂိုးသွင်းအရေးချင်းလည်းရှိရဆိုတော့သူ့ရဲ့လာလာတော့အခု16ပွဲမှာတော့10ဂိုးသွင်းထားတယ်။နောက်ကိုယ်ဖန်တီးမှုတွေအများကြီးလုပ်ထားရဆိုတော့ရှင်းလာမဲ့ပွဲတွေမှာလည်းသူ့အနေနဲ့ထိုင်းရကြီးကြီးမားမားဒီကြက်ခံမျိုးပြည်လာရှိမယ်ဆိုတော့ဒီ3 by နဲ့ goal win မှုပိုင်း20 new point တော့ဒီချက်ပြီးရအောင်ပါပဲ
။အားကစားကဏ္ဍကိုထုတ်လင်းပေးလိုက်တာပါရှင်။မနေ့ဖြန်နေ့မနေ့ဖြန်မနေ့ပိုင်းထုတ်လင်းကြမှာတော့အခုညပိုင်းမှာနာဆင်ခဲ့ရတဲ့အစီအစဉ်တွေကိုပြန်ပြီးတော့နာဆင်ကြမှာပါ။ line meter 30 40 48နဲ့50တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။ကိုရောကြာရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုကိုအောင်လွင်ကပြောပြပေးပါဦ
း။ဒီနိုင်ငံကွန်ကျုံမျိုးကအမေရိကန်ဆွေရဝန်ထမ်းတွေဟာညင်ညင်တသားနဲ့ခတ်တူတူကြားတဲ့ပုံမှန်မဟုတ်တဲ့အတန်းကြောင့်ဝေးနာတွေခံစားခဲ့ရကြောင်းမကြာခင်ကသတင်းတွေထွက်ပေါ်ခဲ့ပြီးတဲ့နောက်မှာပဲဒီနိုင်ငံကအမေရိကန်နိုင်ငံသားတွေကျန်းမာရေးအတွက်သတိထားကြဖို့နိုင်ငံခြားရေးဝန်ကြီးဌာနကဒီနေ့ပဲနှုတ်ဆက်ချက်ထုတ်ပြန်လိုက်ပါတယ်။ပုံမှန်မဟုတ်တဲ့အတန်းနဲ့ရက်ခတ်မှုကြောင့်အုံနာမှာအသင့်တင်ထိခိုက်မှုရှိခဲ့တယ်ဆိုတဲ့သတင်းတွေနဲ့ကျန်းမာရေးအခြေအနေတွေကိုဆက်စစ်ဖို့ဝန်ထမ်းတွေကိုအမေရိကန်ကိုပြန်ပို့လိုက်ကြောင်းလည်းဘေကျင်းမြို့တော်မှာရှိတဲ့အမေရိကန်တန်ယုံကပြောဆိုခဲ့တာပါ။အမေရိကန်နဲ့မြောက်ကိုရီးယားတို့ကြားဇွန်လ12ရက်ထိပ်သီးတွေ့ဆုံဖို့စီစဉ်ထားဆက်ရှိတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကပြောဆိုလိုက်ပါတယ်။ဒါပေမဲ့အပေးယူညှိနှိုင်းမှုတွေမှန်မှန်ကန်ကန်ဖြစ်လာမလာခဲ့ရင်တော့ဆွနီဝဲကထောက်မှဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။ဆွနီဝဲအတွက်မြောက်ကိုရီးယားပေါ်တစုံတရာဖြစ်လျှော့ပေးဖို့မရှိတဲ့အကြောင်းလည်းပြောဆိုခဲ့တာပါ2016အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းစီယွန်ရေးအဖွဲ့ဝင်3ယောက်ကိုစုံစမ်းမှုပြည်သူစုံစမ်းစစ်ဆေးပြုလို့ FBI ကသတင်းပေးတစ်ယောက်ကိုတုံးခဲ့တာတမိုင်းဝင်နိုင်ငံရေးအရှုပ်တော်ဘုတ်တစ်ခုဖြစ်တဲ့အကြောင်းအမေရိကန်သမ္မတထွန်နဲ့ထွန်းကပြောဆိုလိုက်ပါတယ်။ရုရှားနဲ့ဆက်နွယ်မှုရှိမရှိသူစီယွန်ရေးအဖွဲ့ပေါ်မမှန်မကန်ဆွဆွဲချက်နဲ့စစ်ဆေးနေတဲ့ထောင်လိုင်းတိုင်ဝမ်ရဲ့အရှုပ်တော်ဘုတ်ဟာမကြုံမှုလောက်အောင်အခြေအနေထိရောက်နေတဲ့အကြောင်းလည်းသမ္မတထွန်းကအင်တာနက်လူမှုကွန်ရက်ဖြစ်တဲ့ Twitter ကနေဒီနေ့ပဲပြောဆိုလိုက်တာပါ။ပြောနေကြတဲ့ရုရှားရေးစုံစမ်းစစ်ဆေးမှုတွေဟာနိုင်ငံရေးမတမာမှုဖြစ်နေလေထပ်မံပြောဆိုသွားပါတယ်အီရန်ပေါ်အမေရိကန်ကပြင်းထန်တဲ့တံခါးပိတ်ဆို့မှုအသစ်တွေချမှတ်သွားမယ်ဆိုရင်ရှေ့လပိုင်းဒေသမှာနောက်ထပ်မတိမငြိမ်းအခြေအနေပေါ်ပေါက်နိုင်တယ်လို့ပြည်ထောင်နိုင်ငံခြားရေးဝန်ကြီးရောဂျာလက်ထရီယန်ကဒီနေ့ပဲသတိပေးလိုက်ပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးမက်ပွန်ပီယိုကအီရန်နိုင်ငံနျူကလ িয়ার သဘောတူညီချက်အသစ်တွေတောက်ဆိုချက်12ခုကိုထုတ်ပြန်လိုက်ပြီးအီရန်နေနဲ့အပြစ်မှုမပြောင်းလဲဘူးဆိုရင်တံခါးမှုအသစ်တွေချမှတ်ဖို့ချင်းချောက်ပြောဆိုထားတာပါ
တဲ့အချင်းချက်ကိုကောင်းလင်းဦးကကြီးညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပြီးအတံဖိုင်းအင်ဂျင်နီယာကတော့မီခဲလ်ဒူဗန်စကီဖြစ်ပါတယ် VOA American အတံမနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီခွဲနဲ့9နာရီခွဲထိလိုင်းဒိုမီတာ24 kHz 13.3 လိုင်းဒိုမီတာ32 kHz 9.35 နဲ့လိုင်းဒိုမီတာ40 kHz 9.30 တို့ကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအသင်းများရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါ
This program has come to you from the Voice of America, Washington.